Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ20ရက်နေ့ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်လေးကိုမြေခင်ပြောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 AM ထိလိုင်းဒိုမီတာ24.25 32.52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအီတန်စမဒီညတက်စီစဉ်လေးကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်ပြည်တော်စုမှာခွန်စနစ်ပြုရင်ပြောင်းလဲရေးဥပဒေတရက်ကိုမနေ့နောက်မိုင်းကပဲထက်လွှတ်တော်ကမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ကွင်အထူးစုံစမ်းစစ်ဆေးသူရန်အီလီကိုမြန်မာနိုင်ငံဝင်ခွင့်မပေးဖို့နဲ့ဥရောပဆော်ဖို့မြန်မာစိုးရကညှင်းဆန်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုက်နေသူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြမှာက Reuters သတင်းဌာနကသတင်းတောက်နှစ်ယောက်ဖမ်းဆီးခံထားရပြီးတပတ်အကြာအချိန်နဲ့ပတ်သက်ပြီးတော့
နံပါတ်1အချက်ကတော့ဒီအမှုကိုကျွန်တော်ကဖြစ်နိုင်မယ်ဆိုရင်သတင်းမီဒီယာဥပဒေအရဖြည့်ရှင်းဆောင်ရွက်လိုပါတယ်ညှိနှိုင်းပြလိုပါတယ်
မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒီဥက္ကဋ္ဌဦးအောင်လှထွန်းကခုလိုပြောသွားတာကိုမကြားခင်မှာပြေစုံနာဆင်ကြမှာပါ။ဒါပြင်ရှမ်းပြည်ကဒုက္ခသည်တွေအကြောင်းနဲ့ရှမ်းပြည်နယ်အတွင်းဘုံပေါက်ကွဲမှုကြောင့်ကျောင်းသားတယောက်သေဆုံးရတဲ့အကြောင်းတွေကိုလည်းဒီညပိုင်းမှာနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လှဦးနဲ့မတ်တင်ကြီးထိုက်သူကကြီးညာပေးသွားမှာပါရှင
်။အမေရိကန်ပြည်တော်စုမှာခွန်စနစ်ပြုပြင်ပြောင်းလဲရေးဥပဒေတရက်ကိုအင်္ဂါနေ့နောက်ပိုင်းမှာပဲထက်လွှတ်တော်ကမဲခွဲဆုံးဖြတ်တည်ပြုလိုက်ပါတယ်။ဝင်ဝင်ရှော့ချရေးနဲ့အလောက်ကရရှိအဲဥပဒေကိုမဲခွဲချိန်မှာရှိနေကြတဲ့ Republican ထက်လွှတ်တော်အမတ်50ယောက်ကထောက်ခံမဲ့ပေးခဲ့ကြပြီး Democrat အမတ်48ယောက်ကတော့ကန့်ကွက်မဲ့ပေးခဲ့ကြတာပါခွန်စနစ်ပြင်ဆင်ရေးလွှတ်တော်ကတည်ပြုနိုင်ခဲ့တဲ့အတွက်သမ္မတ Donald Trump မဲဆွဲစည်းရုံးစင်မှာပေးခဲ့တဲ့ကတိကိုအကောင့်ထဲပေါ်နိုင်ခဲ့တယ်လို့လွှတ်တော်ရင်းက Republican တွေအတွက်အရေးကြီးတဲ့ဥပဒေတရားချမှတ်ရေးမှာအောင်မွေးတရားဖြစ်ခဲ့ပါတယ်တယ်လို့တော့ဗန်နာရီအသုံးစီရေးရာကော်မတီဥက္ကဋ္ဌ Republican Party ကိုယ်စားလှယ် Mike Enzi ကတော့နှစ်ပေါင်း30အတွင်းအခွင့်အရေးချက်မှုစနစ်ပြုရင်ပြောင်းလဲရေးအကြီးအကျယ်လုပ်နိုင်ခဲ့တာဟာတမိုင်းဝင်ခိုက်တန့်တစ်ခုဖြစ်ကြောင်းပြောဆိုခဲ့တာပါတယ်လို့တော့ဗန်နာရီကော်မတီကထိတ်တန့် Democrat အမတ် Ron Ryden ကတော့ American လူလက်တန်းစားတွေကို Republican Party ကတရားဝင်ကြောခိုင်းလိုက်တဲ့ဥပဒေတရားအဖြစ်မေ့ပြောင်းနိုင်မှာမဟုတ်ကြောင်းပြောဆိုခဲ့ပါတယ်ကွန်ဂရက်ထဲမှာတော့စီးပွားရေးလုပ်ငန်းကြီးတွေရဲ့ဝင်ငွေကုန်ကိုအပြစ်ဒဏ်လျှော့ချသတ်မှတ်ထားပြီးအမေရိကန်လောက်ကလာကစားဝန်ထမ်းတွေရဲ့ဝင်ငွေကုန်ကိုတော့ယာယီလျှော့ချပေးထားတာပါလူချိုင်များတဲ့ဝင်ငွေကုန်တတ်တာဝင်အစီအစဉ်တွေကိုလည်းကန့်သတ်ထားတဲ့ဥပဒေသေးအရအမေရိကန်ဆူရရဲ့ကျွေးမြီပမာဏဆယ်နှစ်အတွင်းဒေါ်လာ1 trillion လောက်ထိတိုးလာနိုင်ပါတယ် Republican တွေကလူများစုဖြစ်ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာလည်းမနေ့တုန်းကပဲ Republican တွေကတခဲနဲ့မဲပေးခဲ့ကြပြီးဥပဒေရန်ကိုအတည်ပြုခဲ့တာပါထက်လွှတ်တော်မှာပြင်ဆင်ချက်တချို့ထည့်သွင်းခဲ့တဲ့ဥပဒေကိုတော့ဒီကနေ့အောက်လွှတ်တော်မှာပြန်လည်မဲခွဲအတည်ပြုပြီးသမ္မတထံပေးပို့ပြီးလက်မှတ်ရေးထိုးအတည်ပြုရမှာဖြစ်ပါတယ်
။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေရဲ့ချင်းချောင်မှုတွေကိုစန့်ကျင်ပြီးညှဉ်းညွတ်မှုကိုပြသတဲ့အနေနဲ့ကနေဒါနိုင်ငံမှာနောက်လာတဲ့နိုင်ငံပေါင်း16နိုင်ငံရဲ့ညီလာခံတစ်ခုကိုအမေရိကန်နဲ့ကနေဒါတို့ကမကထလို့ကျင်းပချမှာပါ။ဆွေးနွေးပွဲကိုတော့လာမယ့်ဇန်နဝါရီလ16ရက်နေ့ဘန်ကူးဗားမြို့မှာကျင်းပမယ်အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ကနေဒါနိုင်ငံခြားရေးဝန်ကြီး Chrystia Freeland တို့ကမနေ့အင်္ဂါနေ့ကကြေညာတာဖြစ်ပါတယ်။ကနေဒါနိုင်ငံမြို့တော် Ottawa မှာအမေရိကန်နဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးနှစ်ဦးတို့တွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုလိုကြေညာတာလည်းဖြစ်ပါတယ်။နျူကလ িয়ার နဲ့ပဲတင်းတက်ဒုံးချီစမ်းသပ်မှုတွေကိုအချိန်မြင့်လှုပ်လာတဲ့မြောက်ကိုရီးယားအစိုးရကိုကဘာကဝိုင်းပြီးတော့ဖိအားပေးနိုင်ရေးရည်ရွယ်ပြီးအခုညီလာခံကိုကျင့်ပါတာဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးတယ်လက်ဆန်ကပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုအရှေ့ပိုင်းထိရောက်နိုင်ခြေရှိတဲ့ပဲတင်းတက်တိုက်ချင်းပြစ်ဒုံးချီတစ်ကိုပြီးခဲ့တဲ့လနှောင်းပိုင်းမှာမြောက်ကိုရီးယားတို့ကစမ်းသပ်ပစ်လုခဲ့တာဖြစ်ပါတယ်။
ကျေရွှေစလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ကတရားဝင်အသိအမှတ်ပြုလိုက်တဲ့အပေါ်ဆုံးဖြတ်ချက်တရက်ချမှတ်ရေးကုလသမဂ္ဂထရီရင်ညီလာခံမှာကြာသာပြင်းနဲ့အထူးအစည်းအဝေးတရက်ခေါ်ယူဖို့စီစဉ်ထားပါတယ်။အထူးအစည်းအဝေးကျင်းပဖို့အဆိုပြုခဲ့တဲ့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းကိုယ်စားလှယ်ရီယတ်မန်ဆူအာကတော့ဆုံးဖြတ်ချက်ကိုတခဲနဲ့ထောက်ခံလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့တာပါ။အလားတူဆုံးဖြတ်ချက်မူကြမ်းတရက်ကိုကုလသမဂ္ဂလူညွန်ရေးကောင်စီမှတင်းနှလာနေတော့ကအစ်ချင်းနိုင်ငံကတင်သွင်းခဲ့ရမှာတော့ဖော်ဝင်စလီနိုင်ငံကထောက်ခံမဲ့ပေးခဲ့ကြပေမဲ့အမေရိကန်ပြည်ထောင်စုကဗီတိုအာနာ၃ပယ်ချခဲ့ပါတယ်။ထရီနီလာကန်ဆုံးဖြတ်ချက်မူကြမ်းမှာလည်းအလားတူအချက်လက်တွေပါဝင်ပေမဲ့လွန်ကျော်ရေးကောင်စီလိုတော့ဆုံးဖြတ်ချက်ဟာအရာရောက်နိုင်မှာတော့မဟုတ်ပါဘူး။ထရီနီလာကန်ဆုံးဖြတ်ချက်တွေဟာမဖြစ်မနေလိုက်နိုင်ရမှာမဟုတ်ပေမဲ့နိုင်ငံရေးအရာအကျိုးဆက်တွေတော့ရှိလာနိုင်ပါတယ်။ထရီနီလာကန်မှာမဲမခွဲခင်မှာပဲ ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီး Nikki Haley ကတော့တခြားနိုင်ငံတွေမဲပေးတာကိုစောင့်ကြည့်သွားမှာဖြစ်ပြီးသမ္မတ Donald Trump ကိုပြန်လည်အစီရင်ခံမှာဖြစ်ကြောင်းသတိပေးပြောဆိုခဲ့တာပါ။အမေရိကန်သမ္မတ Trump ကတော့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တရားဝင်အသိမှတ်ပြုလိုက်ပြီးတယ်လီဖီမျိုးကအမေရိကန်တန်ရုံးကိုပါပြောင်းရွှေ့ချေဆိုင်မဲ့အစီအစဉ်ဟာပဂရိချင်းတွေကိုလက်ခံခဲ့တဲ့လုပ်ရဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြောဆိုထားပါတယ်။ဝေဖန်သူတွေကတော့အစ္စရေးနဲ့ပါလက်စတိုင်းတို့ကြားငြိမ်းချမ်းရေးဆက်ဆံညှိနှိုင်းရမှာဂျေရုဆလင်မြို့နဲ့ပတ်သက်လို့လည်းထက်သွင်းဆွေးနွေးဆုံးဖြတ်ကြဖို့ကုလသမဂ္ဂနဲ့အမေရိကန်ရဲ့ကာလကြာရှည်ကင်ဆွဲထားတဲ့မူဝါဒကိုသမ္မတ Trump ရဲ့ကြေညာချက်ကဆန့်ကျင်ရရောက်နေတယ်လို့သတိပေးပြောဆိုနေကြတာပါ။
အမေရိကန်ရဲ့စီးပွားရေးအပေါ်မှာအမေရိကန်၃ပုံ၂ပုံလောက်ကအကောင်းမြင်ကြပါတယ်။ဒါပေမဲ့ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးအမေရိကန်ပြည်ထောင်စုနဲ့တခြားကိစ္စရပ်တွေအပေါ်သမ္မတဒေါ်နယ်ထရန့်ရဲ့ကင်တွယ်ပုံအပေါ်မှာတော့သူတို့ကမထောက်ခံကြပါဘူး။ခီနီပက်တက္ကသိုလ်ရဲ့အခုနောက်ဆုံးထွက်ပေါ်လာတဲ့စစ်တမ်းမှာတော့မဲပေးသူတွေရဲ့63ရာခိုင်နှုန်းကအမေရိကန်စီးပွားရေးကတိတ်ကောင်းနေဒါမှမဟုတ်လဲကောင်းမွန်တယ်လို့ရှုမြင်ကြပါတယ်။34ရာခိုင်နှုန်းကတော့အမေရိကန်စီးပွားရေးကတိတ်မကောင်းလှဘူးလို့ပြောကြပါတယ်။စစ်တမ်းမှာပါဝင်သူတွေရဲ့၄ပုံ၃ပုံကသူတို့ရဲ့ငွေရေးချေးရေးပြေလည်တဲ့အခြေအနေကောင်းတယ်လို့ဖြေကြသလို၄ပုံ၃ပုံကတော့ငွေရေးချေးရေးမပြေလည်ဘူးလို့ဖြေဆိုကြပါတယ်။ဒါပေမဲ့စီးပွားရေးအပေါ်သမ္မတထရန့်ရဲ့ကင်တွယ်ဆောင်ရွက်မှုအပေါ်မထောက်ခံသူက51ရာခိုင်နှုန်းရှိပြီးထောက်ခံသူက44ရာခိုင်နှုန်းရှိပါတယ်။အမေရိကန်စီးပွားရေးနဲ့ပတ်သက်လို့တော့သမရဟောင်းဘရက်ကိုဘားမားကိုသမရထရန့်ထက်ပို့ပြီးတော့ထောက်ခံထားကြပါတယ်။သမရဟောင်းအိုဘားမားကိုထောက်ခံသူ45ရာခိုင်နှုန်းရှိပြီးသမရထရန့်ကိုထောက်ခံသူကတော့43ရာခိုင်နှုန်းပဲရှိပါတယ်။လက်ရှိအလုံးလက်မဲ့နှုန်းကတော့ 4.1 ရာခိုင်နှုန်းရှိပြီး18နှစ်တာကာလအတွင်းမှာအနှိမ်ဆုံးဖြစ်ပါတယ်။စတော့ဈေးကွက်အညွှန်းဂိမ်းတွေဟာလည်းအမြင့်ဆုံးအခြေအနေကိုရောက်နေတာပါ။သမရထရန့်ရဲ့သမရသက်တမ်း17လတာကာလအတွင်းဆောင်ရွက်ချက်တွေအပေါ်မထောက်ခံတဲ့သူက59ရာခိုင်နှုန်းရှိပြီးထောက်ခံသူက38ရာခိုင်နှုန်းရှိတယ်လို့လည်းစစ်တမ်းမှာဖော်ပြပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 1196 လိုက်ဒိုမီတာ32 kHz 932 လိုက်ဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ပေါ်ထူးနဲ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးစုံစမ်းစစ်ဆေးသူရန်ကြီးလီကိုမြန်မာနိုင်ငံဝင်ငွေပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာဆွေရကညှင်းဆန်လိုက်ပါတယ်။ရှိလာတဲ့မြန်မာနိုင်ငံကိုတွားရောက်ပြီးလူ့ခွင့်ရေးအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ရှိနေချိန်မှာပဲခွင့်ပြုရမှာမဟုတ်တဲ့အကြောင်းမြန်မာအာဏာပိုင်တွေကအကြောင်းကြားခဲ့တယ်လို့အထူးကိုယ်စားလှယ်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မြန်မာဆွေရရဲ့ဆုံးဖြတ်ချက်ပေါ်နားမလည်နိုင်အောင်ဖြစ်ခဲ့ရတယ်လို့စစ်ပြက်မိကြောင်းလည်းပြောဆိုခဲ့ပါတယ်။လူ့ခွင့်ရေးအထူးကိုယ်စားရဲ့လုပ်ငန်းတွေမှာပူပေါင်းဆောင်ရွက်ဖို့ညှင်းဆန်ခဲ့တာရခိုင်ပြည်နယ်နဲ့နိုင်ငံတွင်းကတခြားနေရာတွေမှာစိုးစိုးဝါးဝါးအခြေအနေတွေပေါ်ပေါက်နေတဲ့လက္ခဏာတစ်ခုဖြစ်ရှုမြင်နေကြောင်းလည်းပြောဆိုခဲ့တာပါ။လွန်ခဲ့တဲ့သတင်းနှစ်ပတ်မှာတုန်းကပဲကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ကအထူးကိုယ်စားလှယ်ကိုရည်ညွှန်းပြီးမြန်မာဆိုရာကုလသမဂ္ဂနဲ့ပူပေါင်းဆောင်ရွက်နေကြောင်းကိုကပြောဆိုခဲ့တာကိုလည်းကြေညာချက်မှာထောက်ပြထားပါတယ်။ဒါပေမဲ့လည်းဇူလိုင်လတဲ့မြန်မာနိုင်ငံခီးစဉ်ပြီးပြောဆိုခဲ့တဲ့မှတ်ချက်ဟာဘက်လက်ပြီးမျက်တမ်းမှုမရှိဘူးဆိုပြီးအခုနောက်ဆုံးဆုံးဖြတ်ချက်ကိုမြန်မာဆိုရာကချမှတ်ခဲ့တာဖြစ်ကြောင်းလည်းပြောဆိုထားတာပါ။မြန်မာဆိုရာအနေနဲ့ဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားသွားလိမ့်မယ်လို့မျှော်လင့်ကြောင်းလည်းလူ့ခွင့်ရေးထူးဆန်းစစ်ဆေးသူကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီနဲ့ထရီညီလာကမှာအစီအခံတင်ပြဖို့လူ့ခွင့်ရေးအထူးကိုယ်စားလှယ်ဟာတနည်းကနှစ်ချိန်သက်ဆိုင်ရာနိုင်ငံကိုတွားရောက်စုံစမ်းလေးရှိကြတယ်လို့2014ခုနှစ်ကမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်စတင်တာဝန်ယူခဲ့တဲ့ရန်ရင်းလီဟာမြန်မာနိုင်ငံကို6ချိန်ရရှိခဲ့ပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆိုတဲ့ဆူဆွဲချက်တွေအကြီးအကျယ်ထွက်ပေါ်လာရကကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ကအချက်အလက်ရှာဖွေရေးအဖွဲ့ဖွဲ့စည်းပြီးမြန်မာနိုင်ငံကိုဆီလွတ်ဖို့စီစဉ်ခဲ့ပေမဲ့လည်းမြန်မာဆွေရကတော့ပြဿနာကိုဖြေရှင်းရမှာအထောက်အကူမဖြစ်ဘူးဆိုပြီးလက်မခံပဲငင်းဆန်ထားတာလည်းဖြစ်ပါတယ်
။ဖန်စီခံထားရတဲ့ Writers သတင်းတောင်နှစ်ဦးကိုအမှုစစ်ဆေးနေတာမကြာခင်ပြီးစီတော့မှာဖြစ်ပြီးမကြာခင်မှာပဲရုံးတင်စစ်ဆေးနိုင်တော့မှာဖြစ်ကြောင်းအစိုးရပြောခွင့်ရဦးစော်ထေးကဒီကနေ့ပြောဆိုလိုက်ပါတယ်။ Writers သတင်းတောင်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုမြန်မာအစိုးရရဲ့လျှို့ဝှက်အချက်အလက်ဆက်ရွက်စတဲ့နေလက်ဝဲတွေးရှိမှုနဲ့အစိုးရလျှို့ဝှက်ချက်အဥပဒေနဲ့အမှုဖွင့်ပြီးတော့စစ်ဆေးနေတာဖြစ်ပါတယ်။ပြစ်မှုထင်ရှားရင်တော့ထောင်ဒဏ်14နှစ်အထိကြာခံရနိုင်တာပါ။ ဖန်ခန့်ထားတာသတင်းတစ်ပတ်ကျော်ခြားလာပြီးဖြစ်ပေမဲ့သူတို့ကိုဘယ်မှာထိမ့်သိမ်းထားတယ်လဲဆိုတာကိုလည်းမသိရသလိုမိသားစုရှင်းနေတို့နဲ့လည်းတွေ့ခွင့်မရသေးပါဘူး။ဒီ writers သတင်းထောက်နှစ်ဦးကိုပြန်လွတ်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဥရောပသမ္မတတို့ကမြန်မာအစိုးရကိုတောင်းဆိုထားပါတယ်။ဖန်ဆီးထားတဲ့သတင်းထောက်နှစ်ဦးအတွက်အထူးပဲစိုးရိမ်နေပြီးချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုတဲ့အကြောင်းအမေရိကန်အစိုးရနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကမနစ်အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဖန်ခံထားတဲ့ writers သတင်းတောင်နှစ်ဦးအ мян ဆုံးပြန်လွှတ်ပေးဖို့ဥရောပသမ္မတ EU ကလည်းတောင်းဆိုတာပါပြပအခြေစိုက်သတင်း agency writers ရဲ့သတင်းထောက်တွေကမောင်တော်ဘူးတီတောင်ဒေသမှာတာဝန်ထမ်းဆောင်ခဲ့ကြတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထံကသတင်းတွေနဲ့ရေးကြီးအထောက်အထားတွေကိုရယူပြီးပြပသတင်းဌာနတွေကိုပေးပို့ဖို့တရားမဝင်သတင်းရယူခဲ့တာလို့လည်းမြန်မာအစိုးရကစွပ်စွဲထားပါတယ်ရှင်
ယမန်နိုင်ငံကဟူသီပြည်နယ်ကယူအန်နိုင်ငံကထောက်ပံ့ထားတဲ့လက်နက်တွေကိုသုံးပြီးဆော်ဒီအာရေဗျားကိုတိုက်ခိုက်မှုတွေရှိခဲ့တဲ့အကြောင်းအမေရိကန်ရဲ့ဆွဆွဲချက်တွေကအခြေအမြစ်မရှိဘူးလို့ယူအန်နိုင်ငံခြားရေးဝန်ကြီးယာဗစ်ဇာရက်ကဒီကနေ့ပဲတုံ့ပြန်ပြောဆိုလိုက်ပါတယ်။အမေရိကန်ရဲ့လှုပ်ရှားရန်လိုရာရောက်တယ်လို့အပြစ်မဲ့ယမန်နိုင်ငံသားတွေပေါ်ဘုံကျဲတိုက်ခိုက်နေတာတွေကိုအားပေးနေတဲ့လှုပ်ရှားကိုဆွဆွဲချက်တွေနဲ့ဖုံးကွယ်ဖို့ကြိုးပမ်းနေတာဖြစ်တဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီးယာဗစ်ဇာရက်ရဲ့ပြောဆိုချက်ကိုကူကပ်ပြီးယူအန်နိုင်ငံပိုင် IRN သတင်းဌာနကဒီကနေ့ပဲပြောဆိုလိုက်တာပါ2014ခုနှစ်နောက်ပိုင်းကစလို့ယမန်နိုင်ငံမြို့တော်ကိုသိမ်းပိုက်ထားခဲ့တဲ့ဟူသီတပုံတွေကိုတော့အီရန်နိုင်ငံကအားပေးထောက်ခံနေတာဖြစ်ပါတယ်အမေရိကန်ပြည်တော်စုကတော့ယမန်နိုင်ငံမှာနိုင်ငံတကာကအသိမပြုလက်ခံထားတဲ့သမရအဗ်ဒူရာဘူမန်ဆူဟာရီကိုထောက်ခံတဲ့အနေနဲ့ဟူသီတပုံတွေကို၃နှစ်နီးပါးကြာတိုက်ခတ်နေတဲ့ဆော်ဒီဦးဆောင်တဲ့ညွန်မောင်းအဖွဲ့ကိုအားပေးထောက်ခံနေတာပါအီရန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်တဲ့နိုင်ငံတကာသဘောတူညီချက်ပေါ်ကုလသမဂ္ဂလူညွန့်ရေးကောင်စီမှ6လက်ပတ်သုံးသက်ချက်ညီလာခံနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှကျင်းပရမှာတော့ဟူသီတပုံတွေကိုအီရန်နိုင်ငံကလက်နက်တွေထောက်ပံ့ကူညီနေတဲ့အကြောင်းအတည်ပြုနိုင်တယ်ဆိုရင်နိုင်ငံတကာလက်နက်တင်ပို့မှုတားမြစ်ရေးသဘောတူညီချက်ကိုအီရန်ဘက်ကချိုးဖောက်အောင်ရောင်းနေတဲ့အကြောင်းလဲကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီကပြောဆိုခဲ့ပါတယ်အီရန်နိုင်ငံကတော့ဆွဆွဲချက်တွေကအခြေမြစ်မရှိဘူးဆိုပြီးတစ်ချက်လုံးငင်းဆန်ထားတာလည်းဖြစ်ပါတယ်
စပိန်နိုင်ငံကတာလိုနီးယားဒေသဆိုင်ရာရွေးကောက်ပွဲတွေကိုမနေ့ပြန်ကြားသာပရိနေမှာကျင်းပဖို့ရှိနေချေဒီကနေ့ဗုဒ္ဓဟူးနေ့ညပိုင်းမှာကတာလိုနီးယားလွတ်လပ်ရေးကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားမဲဆန္ဒရှင်တွေကိုအပိသက်မဲဆွဲစည်းရုံးနေကြပါတယ်အကျိုးစစ်တမ်းတွေမှာတော့ရွေးကောက်ပွဲရလဒ်တွေကပြက်ပြက်သားသားကွာခြားမှုရှိမှာမဟုတ်ဘူးလို့ဖော်ပြနေကြပါတယ်ရှင
်ကွာလုံးနဲ့မတ်တငီထက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးကြပါမယ်အရင်ဆုံးတော့ဒီမြန်မာသတင်းတောက်နှစ်ယောက်ဖမ်းဆီးခံရတဲ့အမှုကြောင့်ကိုတင်ဆက်ပေးကြပါမယ် Writer သတင်းဌာနကသတင်းတောက်နှစ်ယောက်ဖမ်းဆီးခံထားရပြီးတပတ်အကြာမှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဒီဖမ်းဆီးခံထားရတဲ့သတင်းတောက်နှစ်ဦးကိစ္စနဲ့ပတ်သက်ပြီးတော့သတင်းမီဒီယာဥပဒေပေါင်းအတွင်းမှနေပြီးတော့ဖြေရှင်းခွင့်ရရင်ဖြေရှင်းပေးလို့ကြောင်းဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲကိုပြုလုပ်ပြီးတော့သဘောထားထုတ်ပြန်လိုက်ပါတယ်မြန်မာသတင်းမီဒီယာသမားတွေကတော့မြန်မာသတင်းမီဒီယာကောင်စီရဲ့သဘောထားထုတ်ပြန်ချက်ဟာအားရစရာမရှိဘူးလို့လည်းဝေဖန်နေကြပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမမြင့်ခိုင်ကသတင်းပေးပို့ထားပါရရှင်
။မြန်မာပြည်အခြေစိုက် writer သတင်းဌာနကသတင်းတောက်နှစ်ဦးဖမ်းဆီးခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီးသတင်းမီဒီယာဥပဒေပေါင်းအတွင်းဖြေရှင်းပေးဖို့ဆန္ဒရှိကြောင်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီကဒီကနေ့ရန်ကုန်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးသဘောထားထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းသတင်းမီဒီယာဥပဒေအရပဲဖြေရှင်းဆောင်ရွက်ဖို့အစိုးရကိုတေချာတိုက်တွန်းပြောဆိုတာမျိုးတော့မရှိပါဘူး Writer သတင်းဌာနကသတင်းတောင်နှူဖမ်းဆီးခံရတဲ့ကိစ္စကြောင့်နိုင်ငံတကာမျက်နှာစာမှာတိုင်းပြည်ရဲ့ပုံရိပ်ထိခိုက်တာကြောင့်သတင်းမီဒီယာကောင်စီရဲ့လှုံ့ဆော်ချက်ဟာအသင့်တော်ဆုံးဖြစ်မယ်ဆိုတာယုံကြည်တယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒုတိယဥက္ကဋ္ဌဦးအောင်လာထွန်းကပြောပါတယ
်နံပါတ်1အချက်ကတော့ဒီအမှုကိုကျွန်တော်တို့ကဖြစ်နိုင်မယ်ဆိုရင်သတင်းမီဒီယာဥပဒေအရဖြေရှင်းဆောင်ရွက်လိုပါတယ်ညှိနှိုင်းပြလိုပါတယ်နံပါတ်2ကတော့တကယ်လို့ဒီသတင်းသမားနှစ်ယောက်ကိုရုံးတင်မယ်ဆိုရင်ကျွန်တော်တို့ဟာရုံးတော်မှာဒီ expert witness တို့ခေါ်တာပေါ့ကြွန်ကျင်သူမြန်သက်တည်အဖြစ်ပါဝင်ကြပါတယ်ပါဝင်ခင်းပေးပါဖြစ်နိုင်မယ်ဆိုရင်နံပါတ်3ကတော့သူတို့ရုံးတင်ခင်းမယ်ဆိုရင်ကျွန်တော်တို့ကဒီသူတို့ကိုဥပဒေပိုင်းဆိုင်ရာအထောက်ပံ့တွေပေးကြပါတယ်အကူအညီတွေပေးကြတယ်ဥပမာရှင်းနေရှင်းရငှားတာတော့ပါအဲ့ဒီသုံးချက်ပါပဲခင်ဗျာဒီကနောက်တစ်ခုကကျွန်တော်ထောက်ပြတော့တယ်ဘာလို့ဆိုတော့ဒီကျွန်တော်တို့ရဲ့တင်ပြချက်ဟာလက်ရှိအချိန်မှာကျွန်တော်တို့နိုင်ငံဟာကျွန်တော်တို့နိုင်ငံရဲ့ပုံရိပ်ဟာနိုင်ငံတကာအဆိုင်ဝိုင်းကြမှာတော်တော်ကိုစိုးစိုးဝါထိခိုက်နေပါတယ်။ဘယ်လောက်ထိဖြစ်နိုင်ပြောလို့ရလဲဆိုကျွန်တော်တို့နိုင်ငံရဲ့ဒီ sovereignty ပေါ့နော်အချုပ်အခြာအာဏာကိုတော့မှချင်းချောက်နိုင်တဲ့အလားအလာရှိတယ်။အဲ့ဒီအနေထားမှာကျွန်တော်တို့ခုလုတ်လိုက်တာဟာဒီသုံးခုဟာအကောင်းဆုံးအနေထားဖြစ်စေပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။
ရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးဖမ်းဆီးထိန်းသိမ်းခံထားရပြီးတပတ်အကြာမှာမြန်မာနိုင်ငံသတင်းမီဒီယာအကောင်စီကသဘောထားထုတ်ပြန်လိုက်တာဖြစ်ပြီးဖမ်းဆီးခံထားရတဲ့သတင်းတော်နှစ်ဦးကိုတရားရုံးတင်စစ်ဆေးမယ်ဆိုရင်လည်းသတင်းမီဒီယာအကောင်စီအနေနဲ့ expert witness ကျွမ်းကျင်အသိအသက်တွေအနေနဲ့ဆောင်ရွက်ပေးလို့သလိုဥပဒေရေးရာအကူအညီလိုအပ်ရင်လည်းပေးသွားမယ်လို့မြန်မာသတင်းမီဒီယာအကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါမြန်မာသတင်းမီဒီယာသမားတွေဘက်ကတော့မြန်မာနိုင်ငံသတင်းမီဒီယာအကောင်စီရဲ့သဘောထားထုတ်ပြန်ချက်ဟာအားရစရာမရှိဘူးလို့ဝေဖန်နေကြတာပါသတင်းမီဒီယာအကောင်စီတစ်ခုအနေနဲ့ဖမ်းဆီးခံထားရတဲ့သတင်းတောက်တွေကိုအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုမယ်လို့မျှော်လင့်ထားပေမဲ့ဖြစ်မလာတဲ့အပေါ်စိတ်ပြတ်မိတယ်လို့မြန်မာသတင်းသမားများကာကွယ်ရေးကော်မတီရဲ့ဦးဆောင်ကော်မတီဝင်ကိုသာလွန်ဆောင်ထက်ကပြောပါတယ
်ကျွန်တော်တို့သတင်းသမား2ယောက်ကတရားခဏနေမဟုတ်ဘူးအပြစ်ကျူးလွန်ထားတယ်လို့မဟုတ်ဘူးအဲ့ဒါတော့ကြောင့်မလို့ကျွန်တော်တို့ကအပြစ်မရှိဘူးချက်ချင်းလောက်ရမယ်ဆိုပြီးတော့တောင်းဆိုမယ်လို့ကျွန်တော်မျှော်လင့်ခဲ့တာပါအဲ့တော့ကျွန်တော်တို့မြန်မာသတင်းသမားကာဝေးကော်မတီကတောင်းဆိုထားရှိတယ်ဒီသတင်းသမားတွေကိုချွင်းချက်မရှိချက်ချင်းလောက်ရမယ်ဆိုကျွန်တော်ဒီသတင်းသမားတွေတပုံတွေမဟုတ်ဘူးတရှူတွေမဟုတ်ဘူးနိုင်ငံတော်ဖြတ်စည်းရတဲ့တွေမဟုတ်ဘူးသူတို့တရေလုံးလောက်ရင်းနဲ့ဒါအစိုးရကသူတို့ကိုထိခိုက်နိုင်တဲ့လို့ယူဆပြီးတော့သူတို့ဒါဆွဲတာလို့ကျွန်တော်တို့ကယူဆတယ်အဲ့တော့ကျွန်တော်ပြောနိုင်တာကျွန်တော်တို့ဒီမှာဖြစ်မရှိဘူးဒါကြောင့်မို့ကျွန်တော်တို့ကတော့ချက်ချင်းလွတ်ပြီးဖို့အများအပြောထားရှိတယ်ဒါပေမဲ့ဒီနေ့ဆိုင်ရင်းကောင်စီကဟိုထုတ်ပြန်ချက်သုံးမှုပေါ့နော်အဲ့ဒါသူတို့ဖန်စီနေတဲ့တမျိုးကိစ္စကိုဖြည့်မီဒီယာဥပဒေအရဖြည့်ရှင်းဝင်ပေးလင်ဖြည့်ရှင်းပေးမှုဆိုတော့ဖြည့်ရှင်းမှုပေးမှာဖြည့်ရှင်းပေးမှာလားပေါ့နော်အဲ့ဒါလည်းမိကုန်းထုတ်ဆရာပေါ့ကျွန်တော်တို့ဒါဖြည့်ရှင်းဝင်ပေးစရာမလို့ကိုယ့်လူကအပြစ်မရှိဘူးဆိုတာသိလို့ရှိရင်ကိုကလွတ်ပေးလို့ပြောအောင်ပေါ့ဟုတ်တယ်အခုတော့အဲ့လိုမျိုးဖြစ်တဲ့အတွက်ကြောင့်မို့တော်တော်ကြီးကိုစိတ်ပြတ်ဖို့ကောင်းတယ်
။ဖန်စီခံထားရတဲ့ရိုက်တာသတင်းဌာနကသတင်းတောင်းနှုတ်ဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုဒီကနေ့အချိန်ထိမိသားစုနဲ့ရောရှေ့နေပါတွေ့ခွင့်မရသေးသလိုဘယ်မှာထိမ့်သိမ်းထားတယ်ဆိုတာမသိရတာမို့ဖန်စီခံသတင်းဌာနဦးရဲ့လုံခြုံရေးနဲ့ပတ်သက်လို့သတင်းမီဒီယာအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကစိုးရိမ်နေကြတာပါ။သတင်းတစ်ပတ်ကြာတဲ့အထိဖမ်းဆီးခံထားရတဲ့သတင်းတောက်နှစ်ဦးရဲ့အခြေအနေကိုမသိရတာမို့မြန်မာဂျာနယ်လစ်ကွန်ရက်ကတော့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ထံဒီကနေ့ဒီဇင်ဘာ20ရက်နေ့မှာအကြောင်းကြားစာပေးပို့ထားပါတယ်။ကိုလိုနီခေတ်ကလေးကပြဋ္ဌာန်းထားတဲ့မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ဥပဒေပုံမှန်3အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေဖို့ရည်ရွယ်ပြီးတရားမဝင်သတင်းရယူရဲဆိုတဲ့စွပ်စွဲချက်နဲ့အမှုဖွင့်ဖမ်းဆီးခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးကိုအမြန်ဆုံးပြန်လွတ်ပေးဖို့ကုလသမဂ္ဂအမေရိကန်ပြည်ထောင်စုနဲ့ဥရောပတမကအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကတောင်းဆိုနေကြတာလည်းဖြစ်ပါရဲ့ရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းလုံလမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်တိုရင်ကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံးချင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary change. မြန
်မာနိုင်ငံကငွေရေးကြီးဈေးကွက်အလုပ်ကိုင်းတဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA ကနေပတ်ဝန်းနေ့ညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့ဒီရှမ်းပြည်နယ်အတွင်းကဘုံပေါက်ကွဲမှုအကြောင်းကိုတင်ဆက်ပေးကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ဒေသမှာဘုံပေါက်ကွဲမှုကြောင့်ចောင်းသားကလေးငယ်တယောက်တေဆုံးပြီးတော့၄ယောက်အပြင်းထန်ဒဏ်ရာရသွားပါတယ်။ဘုံပေါက်ကွဲတဲ့ဒေသဟာမြမတက်ဘရိုနဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုတွေကြားမကြာခဏတိုက်ပွဲတွေဖြစ်ပွားလေရှိတဲ့ဒေသလည်းဖြစ်ပါတယ်။မိုင်းထောင်ထားတဲ့နေရာနားမှာအင်္ဂါနေ့ညနေပိုင်းတုန်းကចောင်းသားကလေးငယ်တွေကစားနေရကနေပြီးတော့ပေါက်ကွဲခဲ့ရလည်းဖြစ်ပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ကျေးရွာအုပ်စုဖို့နာကျေးရွာဘက်မှာအင်္ဂါနေ့ညနေပိုင်းကမိုင်းဘုံပေါက်ကွဲမှုကြောင့်ចောင်းသားကလေးငယ်တစ်ယောက်သေဆုံးပြီး၄ယောက်ပြင်းထန်ဒဏ်ရာရရှိသွားခဲ့ပါတယ်။ညနေပိုင်းចောင်းစင်းချိန်မှာចောင်းသားကလေးငယ်တွေကနေဟူနာရွာနဲ့မန်တိုင်းလမ်းခွဲနားကမိုင်းထောင်ထားတဲ့အနားမှာကစားကြရင်းကနေမိုင်းဘုံပေါက်ကွဲခဲ့တယ်လို့မူဆယ်ဒေသခံကိုလပြနော်တောင်ကပြောပါတယ်
။အဲ့ဒီကចောင်းအပြန်ပေါ့နော်၃နာရီခွဲ
滚水马，哎的，你买桶他的尿壶，我所以呢，哎的好多啊，这开的多注意嘛，注意包括多了，哎，出的工料的可能嘛不会清理多了，像那个里药，我们尿的嘛，要到了尿啊，天天啊，那不输的开着了，那就是清单部的。哎，像那尿的嘛，他那的，不过那他里尿过来，那就偏多几多。
本地门口路啊，但是呢，那月江南的路得松开吧嘞。但亚边路可能的路过来，那就使用我不上古站那样的路。现在路高头木材使用嘛，使用古站看那样了吧。木材没有的，蒙古节约欧苏湖南节约哈。但一旦那个打破的哟，打不着打破问的吧，问出来路向你大叫。不如你从那的买布买么东西不路，过了边那站啊，表白嘞。蒙古国木皮生的不得了，木材没有嘛，也打破木用啊，都也木一米古十多米面也嘛，过了表白嘞。
你阿个当年都不会记得姑姑啊，当年的那个对象没嘞？哎呦呀，不会记得，我说多难的你呀！我在这我想跟他去管理去的你呀，去你的，当年都这婆婆当年的买路的表路家。
牛马也在坡走一亩一米的嘞，白坡当年的买熟了，弟弟一家么表男底部路来收吧嘞。蒙古地带嘛，收也大么罗，蒙古比如说给青龙来也大么罗，给俺伊呢，他恰当一当当然伊了那干路多了，路上木路细的吧嘞。土里边棉麻大木罗呢，给俺屋个青龙来也在坡里呢，是也不得不看的皮包呀，地带的苦嘞皮包嘞。人家讲不离不开的药，对他看的，谁看你呀？在做，人家讲破的阿龙，人家以人生的阿龙保温不落阿浆。下面呢，路走故事来当南山啊，再当他话嘞。
他林业地方那路基地方那里，林大的也在做嘞。这个俺说，从老去看你那那边里，看俺的少，去看你呀啦，我不都慢慢留那不多喏。第二年的更有水果种到，起码都比阿龙林产业人生的嘛，阿龙保温难度为。在干水前的太冷，我讲我不要你们嘞，起码都要皮皮皮打的，大概不最难过，为什么在这当事情嘛？
某某在那边嘛，苦了八块木苗，那他说吃苦的多啊，大姐，那他说苦的苦的多嘛，那钱皮包开皮，提的钱甭八块木啊，提干木棉松皮的吧嘞。那些下面的庙官在那那个前边那边嘛，你妈大不了呢，庙官是以马还没对皮家的，给俺五个钱铺，但不让对俺那里铺对家，是以不离不开对边摊的才皮的喽。在坡的脚底下看，比如的提干的楠木堆，路过也超跑看下木堆是哪些嘞？七八嘞，怎么
样？南关的人被捕查了七八嘞，这是天马被山边那个石碑丢卡的一张古典石碑子嘛嘞？他们嘛呢在山边那砖啊石碑上丢卡的草堂脚下，阿多巴拉个沙皮罗，三年一开始别了你家的路，你妈白天嘛，第二一家木木西的来转，你也变不了开开心的来转，提着古尼背包个，他路宽也拍了个弄索来巴嘞。比如说他们现在非为你妈妈的领导没妈妈的领导他们的人
你妈那样想必是吧大气力可以买色可以连可以对乱乱乱三色乱高温乱单连工作呢高某门都靠在看你个都靠在超长脚对且跟三那一卡比你的所以我们后的拍戏里个超百亩的人拿多了叫你也没变难的嘞想当然哪里个故意背不对他路可以拍你个所来吧嘞！他们路口也新年之前的 Mr. 苏拉峰刚才脱卡了，他们嘛那这个脱卡的人不得了，苦路飙到吧嘞！都飙到了，卡了。你妈那个人嘛，什么呢？人家也没要死的嘞，对，苦情的，但愿他难免的嘛。别看某人呢，在北里心里都没露出话来，但因那里什么呢？人家一样嘛，你也变不着偏来买，阿里路也不着阿龙啊，就在北里买手表表手抓把嘞。比如他们嘛，那这个先头卡的，超超的呀，学生啊，我呢不得了，他们路目拍起的个，估计背不着，路宽也心里几个表手抓了吧。头卡的里呢，你也送款你家的比图里哈，所以现在也在北里将特别等小伢那里。今年的比图里个阿达玛水表是开哪里？今晚的米秀开哪里叫？特别登上哪里？比图里都卡在面皮的手臂，先都卡在高木底个手腕嘞。他唱歌呀，歌在唱干的；他唱歌呀，歌在辛苦的转，先比那转啊，先接呀棒。他唱里呀叫个比图露露东登了，你也送款给阿里路嘞，先都卡在高木底个这边头边个吧嘞。那是嘛嘞？今年一家母里没洗的嘞，对，除了你一点嘛，别人不对，没骗人不露嘞，都靠在高门底个，无上都是有撇的，无三零啊嘞，表示他吧嘞先。
မင်းမှသတင်းပေးပို့ထားတာဖြစ်ပါတယ်။သောတာရှင်များရှင်ခုတစ်ခါမှတော့ဒီတစ်ပတ်ရဲ့စနေနေ့ညဓာတ်ရိုက်လေလိုင်းစီစဉ်မှာဗားရီဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။
ဒီနှစ်တွင်မြန်မာနိုင်ငံကြီးမှာညဉ့်ညံရေးဖွံ့ဖြိုးရေးဆိုင်ရာအခက်အခဲတွေကဲဆန်းချက်တွေရင်ဆိုင်ခဲ့ကြရသလိုပဲရခိုင်မြောက်ပိုင်းကရင်ဂျာရေးကိစ္စလိုမျိုးကြီးမားတဲ့စင်ခေါ်ချက်တွေပါကြုံခဲ့ရပါတယ်။ဒီပေါ်တုံ့ပြန်မှုတွေမှာဝေဖန်ပြစ်တင်မှုတွေရောချီးကျူးထောက်ခံမှုတွေပါရရှိခဲ့တဲ့မြန်မာအစိုးရရဲ့တနှစ်တွင်းဆောင်ရွက်ချက်တွေပေါ်မှာသုံးသပ်လိုပါတယ်။အထူးသဖြင့်တော့ဒီ2018ခုနှစ်အတွင်းမြန်မာဒီမိုကရေစီရေးဟာရှေ့တိုးလာသလားနောက်ဆုတ်သွားသလားတက်နေသလားသရရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလည်းသိလိုပါတယ်။အခုစနေနေ့ညတဲ့ဒီလိုက်အစည်းအဝေးမှာမြန်မာဒီမိုကရေစီတနှစ်တာသုံးသက်ချက်ကိုဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲဒီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာလိုက်ဖြစ်စီအသံဖိုင်လိုက်ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0132328255ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
သောတာရှင်အနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထမံဖိတ်ခေါ်လိုက်ပါရစေ။ဒါရိုက်လေလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါရစေ။ VOA ကနေဒီလိုမျိုးထုတ်လွှင့်ပေးနေတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA အတွက်တည်သူချင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါရစေ။ VOA ကနေဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုည10:00အထိထုတ်လွှင့်ပေးနေပါရစေ။အခုလိုမျိုးည9:00နာရီအထိတနားရီစာအစီအစဉ်ကိုတော့ည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ထုတ်လွှင့်ပေးနေပါတယ်ရှင် Jingle bell jingle bell jingle bell rock jingle bell swing and jingle bells ring snowing and blowing up bushels of fun now the jingle hop has begun jingle bell jingle bell jingle bell twist jingle bells chime and jingle bell time dancing and prancing in jingle bell square in the frosty air what a bright time it's the right time to rock the night away jingle bell time is a swell time to go riding in a one horse sleigh up jingle horse pick up your feet jingle around the clock mix and a mingle in the jingling feet that's the jingle bell rock what a bright in a one-horse sleigh giddy up jingle horse pick up your feet jingle around the clock mix and a mingle in the jingling feet that's the jingle bell that's the jingle bell that's the jingle bell ride သတ္တရှင်တွေခုနားဆင်ကြကြတာတော့ Blake Shelton နဲ့ Miranda Lambert တို့တီးဆိုထားတဲ့ Jingle Bell Rock ဆိုတဲ့တခြင်းကိုနားဆင်ကြကြတာဖြစ်ပါတယ်။ဒီလိုဆောင်းတွင်းတွေဝေတဲ့ဒီနှစ်သက်ကိုရသည်ရောက်တိုင်းဒီရသည်ကိုခန်းစားရေးဖွဲ့ထားတဲ့ Christmas တခြင်းတွေကို VOA ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ20ရက်နေ့ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
ပိုးရဲ့သဘာဝလေးကအဆူလိုပဲဝင်ဝင်ကော်တွန်ပရိတ်တောင်ပဲဝင်ဝင်သူကသွေးလေးကဒီရေပြားကနေပြီးတော့စောက်ဝင်ဖို့သူက82နာရီကြာမှကျမတို့
HIV ယောဂပုဂ္ဂိုလ်ထိန်းချုပ်ထားနိုင်တဲ့ဆေးဝါးအကြောင်းပေါင်မောက်ခဆရာဝန်တွေဆွေးနွေးထားတာကိုမကြခင်မှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ရန်ဟီလီကိုပြည်ဝင်ခွင့်တားမြစ်တဲ့တဲ့တင်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကိုမြန်မာနိုင်ငံဝင်ခွင့်ပေးဖို့မြန်မာအစိုးရကညှင်းဆိုလိုက်တာဟာနိုင်ငံတကာဖိအားတွေနဲ့အတူပိုဆိုးရွားတဲ့အခြေအနေတွေပေါ်ပေါက်လာနိုင်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်လိုက်ကြပါတယ်။ဒါပေမဲ့လိုအပ်ချက်အရရန်ဟီလီခီးစဉ်ကိုအစိုးရကတားမြစ်ခဲ့တာဖြစ်နိုင်ကြောင်းမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပြောပါတယ်။ပြည်စုံကိုကိုညံဝင်းအောင်ကတင်ဆက်ပေးပါလိမ့်မယ်
။လာမယ့်ဇန်နဝါရီလတဲ့မြန်မာနိုင်ငံကိုသွားပြီးလူအခွင့်ရေးအခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ရှိတဲ့ကုလသမဂ္ဂလူအခွင့်ရေးအထူးစုံစမ်းစစ်ဆေးသူမစ်ရန်ဟီလီကိုပြည်ဝင်ဝင်ပေးဖို့ကိုရောပူးပေါင်းဆောင်ရွက်ဖို့ကိုပါမြန်မာအစိုးရကညှင်းဆန်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လမြန်မာနိုင်ငံခီးစဉ်အပြီးကုလလူအခွင့်ရေးကောင်စီကိုတင်သွင်းတဲ့မစ်ရန်ဟီလီရဲ့အစီရင်ခံစာဟာဘဲလိုက်ပြီးမျှတမှုမရှိတဲ့အတွက်အခုလိုဆုံးဖြတ်ချက်ချခဲ့တာဖြစ်ကြောင်းမြန်မာအစိုးရကသူ့ကိုအကြောင်းကြားခဲ့တယ်လို့မစ်ရန်ဟီလီရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာရေးထားတာပါ။မြန်မာအစိုးရကအခုလိုဆုံးဖြတ်တာဟာရှုပ်ထွေးလာတဲ့ပြည်တွင်းနိုင်ငံရေးအခြေအနေတွေကြောင့်ဖြစ်နိုင်တယ်လို့သုံးသပ်မိကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဒုဥက္ကဋ္ဌဦးစင်မြိုင်က VOA ကိုပြောပါတယ
်ဒီအခုတစ်ချိန်ညှင်းပယ်တာနဲ့ပတ်သက်လို့ကတော့နိုင်ငံတော်အနေနဲ့သူဆောင်ရွက်တဲ့လုပ်တစ်ခုကိုစဉ်းစားဝေဖန်ပြီးတော့ဆုံးဖြတ်တယ်ပြည်သူလူထုရဲ့သဘောထားစံနှုန်းကိုအလေးနဲ့ထားပြီးတော့ဆုံးဖြတ်တယ်လို့ကျွန်တော်ကတော့အဲ့လိုများဖြစ်နိုင်မလားပေါ့ဗျာယူဆတာပေါ့ဘာလို့လဲဆိုတော့နိုင်ငံရဲ့လူ့အခွင့်အရေးအတွက်ကျွန်တော်တို့အကျိုးပြုနိုင်မဲ့အကြံပြုချက်မျိုးတွေဆိုရင်တော့လည်းကောင်းတာပေါ့ဗျာတခါတရံတော့လည်းဒီဘက်လိုက်မှုတွေမမျှတမှုတွေကတော့ရှိတယ်ဆိုတာမျိုးကတော့ကျွန်တော်တို့လည်းပဲလေ့လာခဲ့ကမိတာလေးတွေရှိပါတယ
်မစ္စရန်ဟီလီရဲ့အစီရင်ခံစာဟာတစ်ဖက်သက်သတင်းအချက်အလက်ပေါ်အခြေခံပြီးဘက်လိုက်တယ်လို့မြန်မာအစိုးရကယူဆခဲ့ရင်သူခီးစဉ်ကိုပိတ်ပင်မဲ့အစားတွေ့သင့်တွေ့ထိုက်တဲ့သူတွေနဲ့ပိုပြီးတွေ့ဆုံနိုင်အောင်စီစဉ်ပေးတင်တယ်လို့ညီမြချင်းမြန်မာလူအခွင့်အရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်။မစ္စရာဟီလီရဲ့နောက်ဆုံးတင်ပြခဲ့တဲ့အစီရင်ခံစာထဲမှာဒီရခိုင်ပြည်မှာဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစီရင်ခံတဲ့အချက်အလက်တွေကိုတစ်ဖက်ကိုစောင်းမိနေတစ်ဖက်ကိုပဲတွေးဆနေတစ်ဖက်ရဲ့အယူဆတွေပဲဖော်ပြတယ်ဆိုပြီးတော့ဆွဲချက်တွေကအစိုးရဘက်ကပြောစံနေကြားရပါတယ်။သူ့အနေနဲ့တွေးရှိတဲ့နေရာမှာရတဲ့သူတွေနဲ့တွေးဆုံပြီးတော့ရတဲ့တည်မှုမှာအခြေခံပြီးတော့ရေးရတာဖြစ်ပါတယ်။သူ့ကိုပြပောင်းဆုံးပါဝင်ပတ်သက်တဲ့သူတွေပေါင်းစုံနဲ့တွေ့ပြီးတော့တကယ်အဖြစ်မှန်တိုင်းရရှိဖို့အတွက်ပံ့ပိုးပေးခြင်းကပုံမူပြီးတော့ကျွန်တော်တို့အဆင်ပြေပါလိမ့်မယ်
။ရန်ဟီလီကိုမြန်မာနိုင်ငံဝင်ခွင့်ပိတ်ပင်လိုက်တဲ့အတွက်နိုင်ငံတကာဖိအားတွေပိုတိုးလာနိုင်တယ်လို့ Triangle အမျိုးသမီးအဖွဲ့တာဝန်ခံဒေါခင်လေးကပြောပါတယ
်။အခုချိန်မှာကနိုင်ငံတကာအနေနဲ့မြန်မာပြည်ပေါ်မှာအင်တန်မှပြင်းထန်တဲ့ရေမြူမှုတွေဝေဖန်ရှုံချမှုလည်းအများကြီးထန်နေတဲ့အချိန်မှာမှထပ်ပြီးတော့မြန်မာအစိုးရကအခုလိုမျိုးတုံ့ပြန်မှုလုပ်လိုက်တယ်ဆိုရင်ဒီပေါ်မှာပို့ပြီးတက်ရောက်မှုတွေပိုများလာနိုင်တယ်လို့ကျွန်မမြင်ပါတယ်မြန်မာအစိုးရအနေနဲ့သူရောက်လာတဲ့အခါမှာလည်းနှချင်းဆိုင်တွေ့ပြီးတော့မှကြကြလက်ကြတေချာဝေဖန်ထောက်ပြတာမျိုးလုပ်တင်တယ
်မစ္စရန်ဟီလီကိုပိတ်ပင်တာဟာကုလသမဂ္ဂကိုပိတ်ပင်လိုက်တဲ့သဘောဖြစ်ပြီးစိုးကျိုးတွေကိုသာပိုဖြစ်စေလိမ့်မယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့တွဲဖက်အတွင်းမှုကိုဘိုကြီးကထောက်ပြပါတယ်
special reporter ကသူကလူခွေရဲ့အခြေအနေကိုစုံစမ်းစစ်ဆေးရတဲ့သူပဲဖြစ်တယ်။အစိုးရကနေပဲပိတ်ပင်လိုက်တယ်ဆိုတော့ကဒီကုလသမဂ္ဂတစ်ဖွဲ့လုံးကိုပိတ်ပင်လိုက်တယ်လို့ဖြစ်သွားတာဆိုရှိပါတယ်။အဲ့ဒီလူမျိုးလုံးရဲ့မျိုးကိုလုံးမယ်ဆိုလို့ရှိရင်တော့တေချာစဉ်းစားပြီးမှလုံးတင်တယ်။စိုးကျိုးတွေကဒီထက်ပိုပြီးတော့များသွားနိုင်တဲ့အနေအထားကိုလည်းဖြစ်သွားနိုင်တယ
်။မစ္စရန်ဟီလီကတော့မြန်မာအစိုးရရဲ့ဆုံးဖြတ်ချက်အပေါ်နားမလည်နိုင်အောင်ဖြစ်ရတယ်လို့စိတ်ပြက်မိကြောင်းပြောခဲ့ပြီးမြန်မာအစိုးရအနေနဲ့ဒီဆုံးဖြတ်ချက်ကိုပြန်လည်စဉ်းစားပေးဖို့မျှော်လင့်ကြောင်းလည်းပြောပါတယ်။2014ခုနှစ်ကစပြီးမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့တဲ့မစ္စရန်ဟီလီဟာမြန်မာနိုင်ငံကို6ကြိမ်ရောက်ရှိခဲ့ပြီး သူ့ရဲ့နောက်ဆုံးအစီရင်ခံစာမှာရိုဟင်ဂျာတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့အကြောင်းကိုတင်ပြခဲ့ဘူးပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုခါမှာတော့အပတ်စဉ်တင်ဆက်ပေးနေကြမြန်မာလူလူနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီတစ်ပတ်ရဲ့အစီအစဉ်မှာတော့ HIV ရောဂါပိုးကိုထိန်းချုပ်ထားနိုင်တဲ့ဆေးရွက်တွေရှိနေပေမဲ့လည်းရောဂါကူးစက်မှုမရှိတာဟာအကောင်းဆုံးဖြစ်တာကြောင့်ရောဂါကူးစက်ခံရမယ့်နည်းလမ်းတွေကိုသတိပြုရှောင်ကျဉ်သင့်တဲ့အကြောင်းသွေးရောဂါအထူးကဆရာဝန်ကြီးပေါမောက်ခဒေါက်တာဒေါ်စပေဖြူ၊အရေးပြားတဲ့ကာလသားရောဂါအထူးကဆရာဝန်ကြီးဒေါက်တာဦးမျိုးတန်းနဲ့ဒေါက်တာတန်းစောတို့ဆွေးနွေးထားတာကိုနားဆင်ပါရှင်။
ရင်ပြောပါလိုက်စားတာနဲ့ဆီထုအမျှောက်ဝေ30တာတွေကိုရှောင်ကျဉ်ခဲ့မယ်ဆိုရင် HIV ကူးစက်ခံရဖို့အခွင့်အရေးနည်းနေပြီဖြစ်ပါတယ်။လရင်ပြောပါလိုက်စားတဲ့သူတွေမှာလည်းအကာအကွယ်အသုံးပြုတဲ့သူတွေဟာအကာအကွယ်အသုံးမပြုတဲ့သူတွေထက် HIV ကူးစက်ခံရဖို့အခွင့်အရေးနည်းတယ်လို့ကျန်းစစ်သူတွေကပြောကြပါတယ်။ရောဂါပိုးရှိတဲ့သူရဲ့သွေးပင်နဲ့အဲ့နဲ့ဆူးမိတဲ့အခါဒါမှမဟုတ်လိင်ဆက်ဆံနေတုန်းမှာအကာအကွယ်ပေါက်ပြဲသွားတဲ့အခါတွေမှာတော့ရောဂါကူးစက်ခံရဖို့အခွင့်အရေးရှိနေပါတယ်။ရောဂါကူးစက်ခံရမယ့်အခြေအနေတစ်ခုခုကြုံတွေ့ရတဲ့အခါ82နာရီမကျော်ခင်မှာ PP လို့ခေါ်တဲ့ရေးပေါ်စီးပွားတွေကိုတောက်သုံးပေးနိုင်ခဲ့မယ်ဆိုရင်ရောဂါကူးစက်ခံရဖို့အခွင့်အရေးနည်းသွားတယ်လို့သွေးရောဂါအထူးကဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဒေါ်စပယ်ဖြူကပြောပါတယ
်။ပိုးရဲ့သဘာဝလေးကအဆူလို့ပဲဝင်ဝင်ကော်တွန်ပရိတ်ကြောင့်ပဲဝင်ဝင်သူကသွေးလေးကဒီရေပြားကနေပြီးတော့စောက်ဝင်ဖို့သူက82နာရီကြာမှကျမတို့ဒီဟို link gland တွေစီကိုရောက်မှာဖြစ်ပါတယ်။အဲ့တော့ link gland တွေရောက်ပြီဆိုရင်တော့သူကပွားပါပြီ။CD4 တွေနဲ့အများကြီးတွေ့ပြီးအဲ့ဆိုပွားပါတယ်အဲ့တော့အဲ့အချိန်မတိုင်ခင်စောနိုင်တဲ့များအစော82နှစ်ရဲ့အရှိမစောပြီးတော့ကျမတို့တိတိကျင်းတောက်တက်ပါတယ်မနေ့တလုံးညတလုံးပါပဲမနေ့0 building ဆွဲဆေးဆိုတော့မနေ့တလုံးညတလုံးအခုနောက်ဆုံးမော်ဆေးဆိုတော့တနေ့မှတလုံးပါပဲအဲ့တော့တနေ့မှတလုံးပဲ28ရက်တိအောင်တောက်သွားမှာဖြစ်ပါတယ
်ယောဂဘိုးရှိသူကိုပြေဖက်နန်းရှုံခဲ့မယ်ဒါမှမဟုတ်ယောဂပိုးရှိသူနဲ့ထမင်းလက်ဆုံစားတော့ခဲ့မယ်ဆိုရင်ယောဂခုနိုင်တယ်လို့မှောင်ရင်းယူဆပြီး HIV ယောဂပိုးရှိသူနဲ့တိမ်နေနေဖို့ကြောက်ရွံ့နေတဲ့သူတွေလည်းရှိပါတယ်။ချင်းကြိုက်တာနဲ့ထမင်းလက်ဆုံစားတာတွေကြောင့် HIV ယောဂပိုးမကူးစက်နိုင်ပဲဒီလိုချင်းတွေက PEP ဆေးဝါးတွေကိုအသုံးပြုလို့လည်းမလိုအပ်ဘူးလို့ဒေါက်တာဒေါ်စပယ်ဖြူကပြောပါတယ်
။ကူးစက်နိုင်တဲ့ဆိုတာကတော့ကျွန်တော်အနေနဲ့တူတူဖဲ့လို့တူတူနေစားတော့တူတူကစားလို့ဒါမျိုးနဲ့ဆောင်းရှောင်းမှုပေးလို့ဒါမျိုးနဲ့တော့မကူးစက်နိုင်ပါဘူး။ချင်းကြိုက်လို့လည်းမကူး၊မှတ်ကြိုက်လို့လည်းမကူး၊ရေကူးလို့လည်းမကူးပါဘူး။သူကရေကူးခံတာမှပဲဟိုငါပိုးရှိတဲ့လူကူးသွားရင်မကူးချင်ဘူးဆိုတော့ဒီလိုမျိုးတွေပါ။အဲကြောင့်မလို့တော့ကျွန်တော်တို့ကဒီနေ့နေနေကတော့လုံးဝလုံးဝမကူးစက်နိုင်ပါဘူး
။အိမ်တော်ပြုတော့မယ်ဇနီးမောင်နှံနေနေနဲ့လေ။အိမ်တော်မပြုတ်ခင်မှာအပြန်အလှန်သစ်စစ်ဆေးမှုတွေပြုလုပ်လာကြပါလေ။အိမ်တော်မက်တူဦးမှာ HIV ရောဂါပိုးတွေ့ရှိခဲ့မယ်ဆိုရင်မိမိရဲ့အိမ်တော်မက်ကိုရောဂါကူးစက်မှုမရှိအောင်ကြိုတင်ကာကွယ်ထားလို့ရပါလေ။ HIV ရောဂါပိုးရှိတဲ့မိဘတွေအနေနဲ့စနစ်တကျကြိုတင်ပြင်ဆင်ပြီးကလေးယူခဲ့မယ်ဆိုရင် HIV ရောဂါကိုကူးစက်ခံရခြင်းမရှိတဲ့ရင်သွေးငယ်လေးတွေကိုမွေးဖွားပေးနိုင်တယ်လို့အရေးပြားတဲ့ကာလသားရောဂါအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်းကပြောပါတယ်
တချို့ဒီမှာဆိုလို့ရှိရင်တော့ before marriage ပေါ့နော်အိမ်တော်မပြုခင်မှာသူရဲ့လိင်ဆက်ဆံမဲ့ပါနာပေါ့တော့နော်အိမ်တော်ရှိရဲ့ခင်မွန်းဒါဇနီးမဖြစ်ခင်မှာသူစစ်ဆေးထားလို့ရှိရင်ဒါပို့ပြီးတော့ကောင်းပါတယ်။နောက်ကလေးတွေပါတယ်ကြီးမယ်ဆိုလို့ရှိရင်လည်းဒီကြိုတင်ပြင်ဆင်ပြီးတော့စီစဉ်ဆရာရှိတာစီစဉ်လို့ရတော့ ARD C ရော Antiretroviral Therapy ဆေးတောက်ထားမယ်ဆိုလို့ရှိရင်လည်းအဲခန္ဓာကိုယ်ထဲမှာ HIV viral load ဆိုပိုးကောင်းရည်တွေကျသွားတယ်။အဲ့ဒီခါမှာမိသားစု planning ပေါ့နော် family planning နေနဲ့ကလေးယူမယ်ဆိုလို့ရှိရင်လည်းဒါစဉ်းစားစီမံကိန်းဆွဲပြီးတော့စီစီတောက်ထားမယ်ကာကွယ်စားမယ်လုပ်ထားမယ်ဆိုရင်ပို့ပြီးတော့ကောင်းပါတ
ယ် HIV ယောဂပိုးဟာကြောက်စရာကောင်းတဲ့ယောဂပိုးတစ်ခုဖြစ်ပေမဲ့ယောဂအဆင့်နှိမ့်တုံးမှာစိတ်ကုသမှုတွေကိုစနစ်တကျခံယူနိုင်ခဲ့မယ်ဆိုရင်တာမန်လူတယောက်လိုတက်တန်းစီနေထိုင်တောင်းနိုင်ပြီဖြစ်ပါတယ်ယောဂပိုးရှိတယ်လို့သိသိချင်းတက်ကျန်းလာတဲ့ဆရာဝန်တွေနဲ့ပြသတိုင်ပင်ပြီး ARD ဆေးဝါးတွေကိုအမြန်ဆုံးတောက်သုံးပေးဖို့လိုတယ်လို့ဒေါက်တာဦးမျိုးတန်းကပြောပါတယ
်အမှတ်ထားတာကတော့ HIV ပိုးရှိတယ်ကိုကဘလောက် CD ပိုးဘလောက်ဆိုရင်ဆေးပေးတာဆိုကိုဆိုလို့ရှိရင်တော့သူ HIV ပိုးရှိတာနဲ့ဟိုဆေးမမှန်တောက်မယ်ဆိုလို့ရှိရင်ဆေးကို ARD ဆေးပေါ့နော် Antiretroviral Therapy ကိုစပြီးတော့ပေးနိုင်တယ်စောစောစီပေးထားလို့ရှင်သူရဲ့ကိုယ်ခံအားစနစ်ကစိုးစိုးဝါးမပြည့်စည်ခင်မှာဆေးတောက်ရတဲ့အတွက်ကြောင့်မို့တာမန်အများလူတွေလိုပဲကြမ်းကြမ်းမှမှနေနိုင်တယ်ပေါ့တက်တန်းဆေးနေဖို့ဖြစ်နိုင်တာပေါ့နော်
HIV ယောဂပုဂ္ဂိုလ်ထိ ंछ ုပ်ထားနိုင်တဲ့ဆေးဝါးတွေရှိနေပေမဲ့ယောဂကူးစက်မှုမရှိတာဟာအကောင်းဆုံးဖြစ်တာကြောင့်ယောဂကူးစက်ခံရမယ့်နည်းလမ်းတွေကိုသတိပြုရှောင်ကြဉ်သင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာသန်းစောတင်ဆက်ထားတဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့ရိုဟင်ဂျာပြည်ထနာသည်မွ슬င်ဗုဒ္ဓဘာသာပြိပခမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့ဥချဇန်သားရဲ့မြန်မာရေးတုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။ဒီပတ်ရဲ့စီစဉ်ကတော့ဝါရင်သတင်းစာဆရာကြီးဘာတစ်လီနာရဲ့ Scroll Media တို့ရခိုင်မြောက်ပိုင်းအရေးဆက်သွယ်မေးမြန်းချက်ဒုတိယပိုင်းဖြစ်ပါတယ်။ဒီရိုဟင်ဂျာပြည်ထနာအပေါ်ဒေါက်ဆန်းစုကြည်ဘာလို့နိုင်တယ်လဲ။ဘာလို့တင့်တယ်လဲ။ဒီပြည်ထနာဟာဒေသအတွင်းဘလို့ရိုက်ခိုက်နိုင်တယ်လဲ။ပြည်လည်နိုင်တဲ့အလားအလာစာရတွေကိုမေးမြန်းဖြေဆိုထားပါတယ်။ဦးကျော်စံတာကဘာသာပြန်ဆိုထားပြီးတော့ကိုညဝင်းအောင်နဲ့တူတင်ဆက်ထားတာကိုနားဆင်ပါရှင
်။ PRS အဖွဲ့ဟာမြန်မာနိုင်ငံထဲကတခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဘယ်လိုများကွာခြားမှုရှိပါသလဲ
။တခြားတိုင်းရင်းသားသဘုံအဖွဲ့တွေကအနည်းများဆိုသလိုတမယိုးကျစစ်တပ်ပုံစံနဲ့လှုပ်ရှားကြပါတယ်။ယူနီဖောင်းတွေရှိတယ်၊ယာဒူးအဆင့်တွေသတ်မှတ်ထားကြတယ်တက်ခွဲတက်ရင်တက်မစရာတွေဖွဲ့စည်းထားကြတယ်။မောင်မြန်တနက်ဒါမှမဟုတ်ဆက်တနက်တွေလည်းကင်ကြပါတယ်။အာစာရဲ့နီလန်းတွေကဒါနဲ့တိတ်ကွဲလွဲပါတယ်။2016အောက်တိုဘာမှာတိုက်ခဲ့တာရောအခုဩဂုတ်လမှာတိုက်ခဲ့တာရောတခြားတိုင်းသားသဘုံတွေနဲ့ပုံစံချင်းတိတ်ကွဲပါတယ်။သူတို့ကရွာသားတွေကိုယာနဲ့ချီစီယုံပြီးတော့ပြစ်မှတ်တွေကိုဝိုင်းနေအမှန်တကယ်ရှိတဲ့အင်အားထက်ပိုပြီးတော့များတယ်ဆိုတာပြတဲ့သဘောပဲ။သူတို့မှလက်နဲ့သိမ့်မရှိဘူး။ဓာရီလှန်နေတဲ့အများစုကသူတို့နီးကတော့ဒီနီပေါ်တို့အိန္ဒိယအလယ်ပိုင်းကမော်ဝါဒီအုပ်စုတွေနဲ့ဆင်တူပါတယ်မြန်မာပြည်တွေကတခြားတိုင်းရင်းသားအုပ်စုတွေနဲ့မတူပါဘူးခင်ဗ
ျသူတို့မှာအင်အားဘယ်လောက်ရှိတယ်လို့ခန့်မှန်းပါသလဲ
ကျွန်တော်အတိအကျတော့မသိပါဘူးဩဂုတ်လ25မတိုင်ခင်ကတော့900 600လောက်အမေရိကန်တွေဘင်္ဂလားဒေ့ရှ်ကမှတင်နန်းတွေတက်ပြီးတော့တင်နန်းဆရာတွေအားလုံးကလည်းအာဖဂန်စစ်သားဟောင်းတွေတင်နန်းဆရာတွေ150လောက်မှအားလုံးကနိုင်ငံခြားသားအများစုကဒီဘင်္ဂလားဒေ့ရှ်နိုင်ငံသားတွေတိုက်ခိုက်ရေးသမားတွေတဲကတချို့ဆိုရင်ပါကစ္စတန်နဲ့အင်ဒိုနီးရှားနောက်ပြီးတော့ဥဇ်ဘက်စကစ္စတန်ကလည်းတင်းရောက်ပါတယ်သူတို့ကိုသူတို့မလေးလို့ပြောတဲ့သူတွေလည်းပါတယ်မလေးရှားလားထိုင်းတောင်ပိုင်းကလားဆိုတော့ကျွန်တော်သေချာမသိပါဘူ
းဆိုတော့ဒီလူတစုဟာရခိုင်ကမဟုတ်ဘူးဆိုရင်ရခိုင်ပြည်နယ်လွတ်လပ်ရေးအတွက်ဘာကြောင့်လာပြီးတိုက်နေကြသလဲ
တခြားအဆင့်တွေမှာဒေသတွင်းကလူတွေကိုထယ်သွင်းခန့်အပ်ထားပါတယ်ဒီလိုပါဝင်လာတဲ့လူတွေဟာနှစ်နဲ့ချီပြီးဆက်ဆံပြုမှုခံလာရတဲ့ပုံစံတွေကိုခံမြင်းဒေါသထွက်နေတဲ့လူငယ်တွေပါဒါပေမဲ့ပါကစ္စတန်သားတွေဥဇ်ဘက်တွေမလေးတွေဘာလို့ပါလာစရာရှိသလဲတကယ်တော့အဲ့ဒီလူတွေကဂျီဟတ်ဘာသာရေးစစ်ပွဲဖြစ်အောင်လုပ်နေကြတာပ
ါဆိုတော့ဒီလူတွေဟာဒေသတွင်းကသူတို့ကိုသူတို့ရိုဟင်ဂျာလို့ဆိုသူတွေထောက်ခံမှုကိုဘယ်လောက်ရတယ်ခင်ဗျာရရောရပါသလ
ားသိမရပါဘူးအများကြီးကွဲနေကြတယ်ထင်ပါတယ်ဩဂုတ်25တိုက်ခိုက်မှုအတွက်အာစာအဖွဲ့အပြစ်တင်ခံရပါတယ်။ဘာကြောင့်တိုက်တာလဲ။ဘာကြောင့်သွားဆတာလဲလို့အပြစ်တင်ခံရပါတယ်။အာစာအဖွဲ့ရဲ့တိုက်ခိုက်မှုဟာအချိန်ကြိုက်တွက်ချက်ပြီးလုပ်တယ်ဆိုတာသိထားရပါလိမ့်မယ်။ကိုဖီအာနန်ကော်မရှင်အစီရင်ခံစာထွက်လာပြီးနိုင်ရီပိုင်းအတွင်းမှာတိုက်တာပါ။တကယ်တမ်းတော့ဒီအစီရင်ခံစာဟာမြန်မာအစိုးရကိုဝေဖန်ထားတာပါ။ဒီတိုက်ခိုက်မှုကြောင့်အဲ့ဒီအစီရင်ခံစာလုံးဝမှိမ့်မိန်သွားပါတယ်။ဒါတိုက်ဆိုင်မှုလုံးဝမဟုတ်ပါဘူး။သူတို့ကစီးရရလှုပ်ရှားဖို့ပိုလိုချင်နေတာပါဒါကြောင့်တစ်ဖက်မှာစစ်တပ်ကိုသွားဆရကောင်းလားဆိုပြီးလူတို့ကအပြစ်တင်နေကြတခြားတစ်ဖက်မှာသူတို့မျှော်လင့်တဲ့အတိုင်းဒေါသထွက်နေတဲ့လူငယ်အများအပြားသူတို့ဘက်ကိုဝင်လာကြပါတယ
်အနောက်တိုင်းမီဒီယာတွေကဒီပြဿနာအပေါ်ဒေါအောင်ဆန်းစုကြည်ရဲ့ကင်တွယ်မှုကိုအထုတလဲဝေဖန်ကြပါတယ်ဘာတူဘာပြောချင်ပါသလဲ
2015မှာတရားမျှတတဲ့ရွေးကောက်ပွဲလုပ်ခဲ့ပေမဲ့အရေးကြီးတဲ့ဝန်ကြီးဌာန၃ခုကိုကင်ထားတဲ့စစ်တပ်ကနိုင်ငံကိုအဓိကမောင်းနှင်နေတာပါဖြစ်နေပြနေတာတွေကိုကြည့်ရင်ဒေါ်အောင်ဆန်းစုကြည်နဲ့လုံးဝကင်းလွတ်နေပါတယ်ဒါကြောင့်သူ့အနေနဲ့ဘယ်သူ့ကိုမှပြပြသာသာအမိန့်မပေးနိုင်ပါဘူးစစ်တပ်ဟာကာကွယ်ဦးစီးချုပ်ရဲ့အမိန့်ကိုသာနာခံပါတယ်ရွေးကောက်ခံခေါင်းဆောင်တွေရဲ့အမိန့်ကိုမနာခံပါဘူးသူဟာတတိထားရှောင်လန်းနေရပါတယ်သူဟာရိုဟင်ဂျာတွေအတွက်ပြောလာမယ်ဆိုပါစို့ဗျာအဲ့ဒီအခါမှာသူနိုင်ငံရေးကိုသူတက်လိုက်သလိုဖြစ်မှာပါသူ့ရဲ့မဲဆန္ဒရှင်အများအပြားဒီပြဿနာမှာဘယ်လိုရပ်တည်ကြတယ်ဆိုတာသိရှင်းပါတယ်သဘောထားတင်မာတဲ့ရခိုင်အမျိုးသားပါတီ ANP ကိုထောက်ခံမှုပြသလိုက်ရင်အနောက်တိုင်းသတင်းလောကကအပြင်းထန်ဝေဖန်လိမ့်မယ် ူဘာမှမလုပ်ပဲနေရင်လဲအခုကြုံနေရတယ်လို့ဝေဖန်ခံရမှာပဲဒါအတူတည်းအင်မရန်တိမ်မွေ့ပြီးအတင်းဆောင်လုံးဝမခံနိုင်တဲ့အခြေအနေမျိုးပါဒေါ်ဆန်းစုကြည်အနေနဲ့လုတ်ခဲတင်းရဲ့သားနဲ့မလုတ်ခဲတာကတော့ရခိုင်ပြည်နယ်မြို့တော်စစ်တွေကိုတွားရောက်ပြီးတော့ဒီရွေးကောက်ခံနိုင်ငံရေးသမားတချို့ကိုတွေ့တဲ့နဲ့ကိစ္စပါရခိုင်မျိုးသားပါတီခေါင်းဆောင်ကိုမကြိုက်လို့သူလုံးမမဟုတ်ပါဘူးဒါပေမဲ့ရခိုင်မှာအယက်သားတွေရဲ့အခန်းကဏ္ဍလည်းရှိနေတယ်ဆိုတော့အတိမတ်ပြုပြသဖို့လိုအပ်ပါတယ်ဘာမှပြောနေစရာမလိုပါဘူးဗျာစေယုံတစ်ခုကိုတွားကြည့်တာမျိုးလူမှုအတိုင်းဝိုင်းအားလုံးကလူတွေနဲ့တွေ့ဆုံတာမျိုးတွေလုပ်ခဲ့ခြင်းအဖြစ်ဘောင်ကျင်းလုံးတဲ့အယက်သားတွေရဲ့အခန်းကဏ္ဍကိုချဲ့တွင်ပေးနိုင်မှာဖြစ်ပါတယ်
ဒီဟန်ရေးကိုတုံ့ပြန်တဲ့နေရာမှာအိန္ဒိယနိုင်ငံဟာအနောက်တိုင်းဒီမိုကရေစီနိုင်ငံအများစုနဲ့မတူပဲအတိအလင်းရှုတ်ချတာလည်းမတွေ့ရပါဘူးဒီလိုလုပ်တာအိန္ဒိယအစိုးရအတွက်မှန်ကန်တဲ့လုပ်ရလို့ထင်ပါသလား
ဒါအမှန်နဲ့မှားတယ်ဆိုတာကျွန်တော်ပြောရမယ့်ကိစ္စမဟုတ်ပါဘူးဒါပေမဲ့မြန်မာအတွက်အရေးကြီးဆုံးအိန္ဒိချင်းနှစ်နိုင်ငံဖြစ်တဲ့တရုတ်နဲ့အိန္ဒိယတို့ဟာအနောက်နိုင်ငံတွေလိုရှုံချတာမျိုးမလုပ်ကြပါဘူးဒါဟာမဟာဗျူဟာအရေးကြောက်ဆိုတာထင်ရှားပါတယ်မြန်မာဟာတရုတ်အဖို့အိန္ဒိယသမုဒ္ဒရာထွက်ပေါက်အတွက်အရေးကြီးပါတယ်။အိန္ဒိယအဖို့ဆိုရင်လည်းအရှိတောင်အာရှစီတွားရာတကားပေါက်လည်းဖြစ်နေပါတယ
်။အိန္ဒိယအစိုးရဟာရိုဟင်ညာဒုက္ခသည်တွေနဲ့ပတ်သက်ပြီးတင်းမာတဲ့ရည်တည်မှုကိုမကြခင်ကပြသခဲ့ပါတယ်။ရိုဟင်ညာတွေဟာလုံခြုံရေးချင်းချောက်မှုတရတောင်ဖြစ်နိုင်တယ်လို့ဆိုထားပါတယ်။ဒါကဘယ်လိုပြောချင်ပါသလဲ
။လုံခြုံရေးစိုးရိမ်မှုတွေကြောင့်ဒီလိုရည်တည်တာဖြစ်ကောင်းဖြစ်ပါလိမ့်မယ်။လုံလုံစင်မှာတော့စိုးရိမ်လောက်တဲ့အထောက်အထားတွေမတွေ့ရသေးပါဘူး။ဆိုတော့တကယ်မရှိသေးပါဘူးဒါပေမဲ့ဘင်္ဂလားဒေ့ရှ်မှာဒုက္ခတွေက8သိန်းလောက်ရှိနေတာပါသူတို့ဘယ်ကိုသွားမှလဲဘင်္ဂလားဒေ့ရှ်မှာလူဦးရေငကူကမှပိုပြီးတော့ပြုတ်သိမ့်နေတာလူနေကျဲတဲ့နေရာဆိုလို့ရှာရှာပပတနေရာပဲရှိပါတယ်စစ်တကောင်းတောင်နှန်းဒေသဖြစ်ပါတယ်ကျွန်တော်ရရှိတဲ့အချက်လက်တွေမှန်မဲ့ဆိုရင်ပေါ့လေအဲ့ဒီဒေသမှာရှိနေတဲ့ဗုဒ္ဓဘာသာဝင်ချက်မာတွေနဲ့မာမာတွေအထူးစိုးရိမ်နေကြမှာပါ
ဒီပြဿနာဟာတောင်အာရှဒေသကိုဘယ်လိုရက်ခတ်နိုင်တယ်ထင်ပါသလဲဘာတို့
ပြောဖို့တော့နည်းနည်းစောပါသေးတယ်ရုတ်တရက်ပဲအဲ့ဒီဒေသအတွင်းမှာဒုက္ခတွေကြီးများပြားလာတာပါအစိုးရအစ္စလာမစ်အုပ်စုတွေကဒီအခြေအနေကိုအခွင့်ကောင်းယူဖို့ကြီးနေကြတယ်ဆိုတာလူတိုင်းသိပါတယ်အင်ဒိုနီးရှားဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်ကအုပ်စုတွေဟာအဲ့ဒီတွေကသူတို့အတွက်တပ်သားအသစ်ရှာနေကြပါတယ်စစ်သွေးကြတုံ့ပြန်မှုဖြစ်လာရင်တော့ဒေသအတွင်းသိပ်ဆိုးရွားတဲ့အကျိုးဆက်တွေဖြစ်လာနိုင်မှာပါဘင်္ဂလားဒေ့ရှ်မှာမကြခင်ရွေးကောက်ပွဲကျင်းပဖို့လည်းရှိနေတယ်ဆိုတော့ထက်တွေ့ရပါလိမ့်မယ်။တချိန်လုံးကဘင်္ဂလားဒေ့ရှ်ဟာမြန်မာစစ်တပ်နဲ့လက်တွဲပြီးရိုဟင်ဂျာသဘုံတွေကိုတိုက်ခိုက်ဖို့ကမ်းလှမ်းခဲ့ဘူးပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုလက်မခံဘူးလို့တောင်ငင်းဆန်ခဲ့ဘူးတာရှိပါတယ်။ဒါပေမဲ့ပြဿနာကတိတ်ကြီးထွားလာတော့ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့အဝါမီအဖွဲ့ချုပ်အစိုးရကရက်တီချက်ပြောင်းသွားပါတယ်။ဘာသာရေးအယူသီးအခြေခံဝါဒီဂျမာအီအစ္စလာမီတွေဒီအခြေအနေကိုအမျက်ထုတ်မဲ့အရေးကိုဟန်တားနိုင်ဖို့အတွက်ပြောင်းသွားတာပါတကယ်လို့ရိုဟင်ဂျာတောင်းချမ်းသူတွေနဲ့နီးစပ်တယ်လို့သိကြတဲ့ဂျမာတွေရဲ့ထောက်ခံမှုနဲ့ဘင်္ဂလားဒေ့ရှ်အမျိုးသားဝါဒီ BNA ကသာအနိုင်ရလာရင်တော့ဒီလုံခြုံရေးအတွက်အထူးစိုးရိမ်စရာဖြစ်လာပါလိမ့်မယ်ဒါကြောင့်လဲရှိတ်ခါစီနာအနေနဲ့ဒုက္ခသည်တွေဘက်ကရက်တီပါတယ်ဆိုတဲ့အကြောင်းအပူတပြင်းပြသခြင်းနေတာဖြစ်ပါတယ်
မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားမကြခင်ကရရှိခဲ့တဲ့ဒုက္ခသည်ပြန်ပို့ရေးသဘောတူညီချက်ကိုဘယ်လိုသဘောရပါသလဲ
အဲ့ဒါတော့ရုပ်ပြပါဗျာဘာမှဖြစ်လာမှာမဟုတ်ပါဘူးပထမတစ်ချက်ကစီစီရေးလုံးမှာပါဒီလူအများအပြားမှာဘယ်အထောက်ထားမှမရှိပါဘူးနောက်တစ်ချက်ကတော့သူတို့ရောပြန်သွားကျင်ကြရဲ့လားဆိုတာပဲစစ်တပ်ကရေးဆက်လှုပ်လှုပ်လိုက်တာကဘယ်တော့မှပြန်မလာခြင်းအောင်လှုပ်လိုက်တဲ့သဘောလို့ကျွန်တော်ထင်ပါတယ်နောက်ပြီးသူတို့ဘဲကိုပြန်လာမှလေသူတို့အိမ်တွေကမီးလောင်သွားခဲ့ပြီလေ
ဒီပြဿနာမကြခင်ပြည်လည်းမဲ့အလားအလာကိုမြင်ပါသလားဗျာ
ဒါတော့ဖြေဖို့တိတ်ခက်ခဲပါတယ်ရိုးရိုးသားသားပြောရရင်ကျွန်တော်မဖြေနိုင်ပါဘူးသူတို့ဘင်္ဂလားဒေ့ရှ်မှာနေနိုင်မလားဆိုတော့နေနိုင်ပါတယ်ဒါပေမဲ့သူတို့ဟာစစ်တကောင်းတောင်နှန်းဒေသအတွက်ပြဿနာဖြစ်နေပါတယ်ဆိုရင်တတိယနိုင်ငံတစ်ခုကိုသွားကြမလားဘသူကရောသူတို့ကိုလက်ခံမှာလေ
တရရှိခရဘတ်လစ်နာဟာအခုခါပိတ်သိမ်းတော့ပြီဖြစ်တဲ့ Far Eastern Economic Review သတင်းမဂ္ဂဇင်းရဲ့မြန်မာရေးရာသတင်းထောက်ဖြစ်ပြီးအသက်20နှစ်အရွယ်1989ခုနှစ်မှာမြန်မာနိုင်ငံကိုပထမဦးဆုံးအကြိမ်သွားရောက်ခဲ့ပါတယ်။အဲ့ဒီအချိန်ကစပြီး1962က2010အထိကာလရှည်ကြာစွာစစ်တပ်ကြီးစိုးအုပ်ချုပ်မှုဖြစ်ရပ်တွေကိုနှစ်ပေါင်း30လုံးရေးသားတင်ပြခဲ့ပါတယ်။ သူရဲ့ရေးသားမှုတွေကြောင့်1982မှာမြန်မာအစိုးရကသူ့ကိုပြည်ဝင်ခွင့်ပိတ်ပင်လိုက်ပါတယ်။ဒါပေမဲ့သူဟာအဲ့လိုပိတ်ပင်မှုကိုဖီဆန်ပြီးတော့အိန္ဒိယနယ်မြေနာဂတောင်တန်းဒေသတစ်ဆင့်မြန်မာနိုင်ငံထဲကိုသူ့ရဲ့ဇနီးတွေဆိုင်းနှောင်းနဲ့အတူဝင်ရောက်ခဲ့ပါတယ်။ဆိုင်းနှောင်းဟာမြန်မာနိုင်ငံသူရှမ်းအမျိုးသမီးတူဖြစ်ပါတယ်။အဲ့ဒီအချိန်ကသူဟာသူ့ရဲ့သမီးငယ်ကိုမွေးဖွားပြီးခါစားဖြစ်ပါတယ်။သူတို့ဟာရှမ်းပြည်နယ်ကချင်းပြည်နယ်တွေမှာဆက်ဆစ်လာခန့်ကြာမြင့်ပြီးတဲ့နောက်နောက်ဆုံးမှာတရုတ်ပြည်ဘက်ကိုရောက်ရှိသွားခဲ့ရပါတယ်။ဒီခီးဟာကြမ်းတမ်းလှတဲ့အပြင်လူမျိုးစုလက်နက်ကိုင်မျိုးစုံတို့နယ်မြေတွေလည်းဖြစ်ပါတယ်။အဲ့ဒီခီးစဉ်ရဲ့ရလကတော့ Land of Jade A Journey from India Through Northern Burma to China ကျောက်စိမ့်မြေမြန်ပြည်မြောက်ပိုင်းကိုဖြတ်ပြီးအိန္ဒိယမှသည်တရုတ်သွားခီးဆွဲစာအုပ်ပဲဖြစ်ပါတယ်။ဒီစာအုပ်ဟာမြန်မာတိုင်းရင်းသားအင်အားစုတွေနဲ့ပဋိပက္ခတွေကိုထက်ထက်ဝင်ဝင်အကြဆုံးရေးသားထားတဲ့စာအုပ်လို့မှတ်ယူခံရတဲ့စာအုပ်ဖြစ်ပါတယ်။ဆွေဒင်လူမျိုးသတင်းသာဆရာဘတ်တလစ်နာဟာအစ်တောင်အရှာရဲ့နိုင်ငံရေးစာအုပ်ပေါင်းမြောက်များစွာကိုလည်းရေးသားခဲ့သူဖြစ်ပါတယ်။အခုတင်ပြခဲ့တဲ့အင်တာဗျူးဟာကျွန်တော်မင်းမြန်းတဲ့အင်တာဗျူးမဟုတ်ပဲကျွန်တော်ကဘာသာပြန်ဆိုတင်ပြခြင်းသာဖြစ်ကြောင်းပြောကြလိုပါရခင်ဗျာ။ကျေးဇူးတင်ပါတယ်။
ကျော်စံတာရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။သောတာရှင်များရှင်ခုဒီခါမှာတော့အပတ်စဉ်အားကစားခန္ဓာကိုတင်ဆက်ပေးကြပါတယ်။ QNN တင်ဆက်ထားတာကိုနားဆင်ပါရှင
်။ကျွန်တော်ရန်တိုင်းမှာ VOE ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။Real Madrid သင်းကတော့ Ronaldo ရဲ့ဂိုးနဲ့ FIFA ကမ္ဘာ Club Champion ဖလားကိုအနိုင်ရပြီးတော့နှစ်နှစ်သက်တိုက် Champion ဖြစ်သွားပါတယ်။ England Premier League ဘောလုံးပွဲမှာတော့ Manchester City အသင်းဟာဘောလုံးရာသီထပ်ဝက်မကြိုးခင်မှာပဲ17မှတ်အသားနဲ့ရှေ့ကနေဦးဆောင်နေပါတယ်။ပြည်နိုင်ငံကကမ္ဘာကျော်ဘောလုံးသမားကာကာဟာဘောလုံးသမားဘဝကနေအနားယူလိုက်ပါပြီ။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။Real Madrid ကတော့ FIFA ကမ္ဘာ Club Champion ဖြစ်သွားပါပြီ။ UAE နိုင်ငံမှာကျင်းပတဲ့2019ခုနှစ် FIFA ကမ္ဘာ Club Champion များဖလားဘောလုံးပွဲမှာဥရောပ Champion Real Madrid အသင်းကတောင်အမေရိက Champion Gremio အသင်းကိုတကူးကူးမြှိနှက်နိုင်ရပြီးတော့ Champion ဖြစ်သွားခဲ့တာပါ။ Real Madrid အသင်းအတွက်နိုင်ကိုကိုတော့ Portuguese တိုက်စင်မှု Cristiano Ronaldo က52မိနစ်မှာ Free Kick ကနေသွင်းယူသွားခဲ့တာဖြစ်ပါတယ်။ Real အသင်းဟာ Champion ဖြစ်သွားတဲ့အတွက် FIFA ကမ္ဘာ Club Champion ဖလားကိုနှစ်နှစ်သက်တိုက်အနိုင်ရတဲ့ပထမဆုံးအသင်းဖြစ်လာခဲ့သလို FIFA ကမ္ဘာ Club Champion စုကိုလည်း၃ချိန်မြောက်ရလိုက်တာဖြစ်ပါတယ် Real Madrid နီးပြား Zinedine Zidane ကတော့သူတို့ Champion ဖြစ်တာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် Eso es lo que tiene este vestuario justamente eso yo creo que interpretamos muy bien el partido
ကျွန်တော်ပွဲစကလေးကသေချာစူးစိုက်ပြီးတော့ကောင်းကောင်းကစားနိုင်ခဲ့ပါတယ်သေချာကူကစားနိုင်ခဲ့တာပါနောက်တန်းမှာရောအသင်းသတင်းလုံးအနေနဲ့ပါအကောင်းဆုံးကစားနိုင်ခဲ့ပါတယ်ဘောလုံးပတ်ဆိုင်မှုပိုင်းမှာလည်းကျွန်တော်တို့ပြိုင်ပွဲအတွက်အခက်အခဲဖြစ်စေခဲ့ပါတယ်။ချန်ပီယံဖြစ်တဲ့အတွက်ကျွန်တော်အယံပျော်ပါတယ်
။ဒီဘက်မှာ Real အတွက်အနိုင်ကိုသွင်းပေးခဲ့တဲ့ Portuguese တိုက်စင်မှု Ronaldo ကတော
့ Muy contento en primer lugar por ganar este trofeo que mucho queríamos.
ကျွန်တော်တကယ်လူချင်းနေတဲ့ Superflag ကိုရလိုက်တဲ့အတွက်ကျွန်တော်အယံပျော်ပါတယ်။ Real Madrid အသင်းဟာတစ်နှစ်အတွင်း Flag 5လုံးကိုဘယ်တော့မှမရဘူးပါဘူး။အသင်းသားတွေရောတသင်းလုံးမှပျော်နေတယ်ဆိုတာထင်ရှားပါတယ်။စန်ဂျီနီဆိုတာကတော့သူ့လူလူဖြစ်လာတာပါ။ကျွန်တော်အနေနဲ့ FIFA ကမ္ဘာ Club Champion ဖလားမှာဂိုးအများဆုံးသွင်းတဲ့သူဖြစ်ဆန်းငိန်တင်နိုင်ခဲ့တယ်ဆိုတာကိုသိရတဲ့အတွက်ကျွန်တော်ပြောပါရစေ
။တတိယနေရာလူပွဲမှာတော့ Mexico နိုင်ငံကပချူကာအသင်းက UAE နိုင်ငံက Al Jazeera အသင်းကို၄ဂိုးတကိုးနဲ့နိုင်ပြီးတော့တတိယရသွားခဲ့ပါရစေခင်ဗျာ။Premier League ဘောလုံးပွဲတွေမှာတော့မပေးစရာထိတ်ကနေပြေးနေတဲ့ Manchester City အသင်းကတော့ဒီတစ်ပတ်မှာလဲ Tottenham ကိုအနိုင်ရပြီးတော့16ပွဲစတိုက်အနိုင်ရသွားခဲ့ပါတယ်။ Man City နဲ့ Tottenham တို့စနေနေ့ကကစားခဲ့ကြတာမှာ Man City က၄ဂိုးတကိုးနဲ့နိုင်သွားခဲ့တာပါ။ Man City အတွက်ဂိုးတွေကိုတော့ Gundogan, De Bruyne တို့ကတကိုးစီသွင်းခဲ့ပြီး Sterling က၂ဂိုးသွင်းပေးခဲ့ပါတယ်။ Man City နီးပြ Guardiola ကတော့သူတို့အနိုင်ရလိုက်တာနဲ့ပတ်သက်ပြီး
and we made an outstanding performance so we score quite four goals we get amount of
ကျွန်တော်တို့အကောင်းဆုံးခြေစွမ်းပြနိုင်ခဲ့ပါတယ်ကျွန်တော်တို့ဟာအကောင်းဆုံးအသင်းတွေတဲကတသင်းလည်းဖြစ်ကမ္ဘာအကောင်းဆုံးနီးပြတွေတဲကတယောက်ရဲ့အသင်းကိုဂိုးသွင်းခွင့်အများပြားရပြီးတော့၄ဂိုးသွင်းနိုင်ခဲ့တာ ။ဒါကြောင့်မလို့စိတ်ဓာတ်ပိုင်းပြီးတော့16ပွဲအထိတပွဲပြီးတပွဲနိုင်ရတာကကျဉ်းတ်ဆရာပါ။အဲ့ဒီအတွက်ကျွန်တော်ဂုဏ်ယူပါတယ်။ကျွန်တော်ရဲ့နီးပြအဖွဲအတွက်လည်းဂုဏ်ယူပါရစေ
။မက်ဆီဒီသင်းကိုရှုံးလိုက်တာနဲ့ပတ်သက်ပြီးတော့နီးပြပိုချက်တီနိုကတော့အခုလိုပြောပါတယ
် First of all I think the better team won that is my first sentence
ပိုကောင်းတဲ့အသင်းအနိုင်ရသွားတယ်ဆိုတာပထမဆုံးအနေနဲ့ပြောချင်ပါတယ်။ပွဲကိုပြန်သုံးသပ်ကြည့်ရင်တော့ကျွန်တော်တို့ပထမဆုံးပြီးလိုက်ရတဲ့ဂိုးကသူတို့အတွက်တကယ်ကြီးမားတဲ့ဆုလက်ကြီးပါ။အဲ့ဒီဂိုးကအချင်းတွေကိုလုံးဝအပြောင်းလဲဖြစ်သွားစေပါတယ်။သူတို့ကစားတာရန်ကောင်းပြီးတော့ရှင်လဲကောင်းနေပါပြီ။သူဘာကြောင့် Premier League မှာအကောင်းဆုံးအသင်းဖြစ်နေလဲဆိုတာကိုလည်းပြနေပါတယ်
။ Mercedes အသင်းဟာဒီပွဲအနိုင်ရလိုက်တဲ့အတွက် Premier League မှာ16ပွဲစတိုက်အနိုင်ရတဲ့စံချိန်တင်နိုင်ခဲ့သလိုရာသီထောက်ဝမ်းမကြိုးခင်မှာလည်းဒုတိယနေရာက Man U အသင်းထက်စတမတ်အသာနဲ့ဇယားထိတ်မှဥဆောင်နေပါတယ်။ဒီတစ်ပတ်မှာတော့ Man U အသင်းကလည်း West Brom အသင်းကို2ဂိုးတကို Chelsea က Southampton ကို2ဂိုးကိုမရှိ Arsenal က Newcastle ကို2ဂိုးကိုမရှိနဲ့နိုင်သွားပါတယ်ခင်ဗျာ။ဘရဇိုးနိုင်ငံကကမ္ဘာကျော်ဘောလုံးသမားကာကာဟာဘောလုံးသမားဘဝကနေအနားယူလိုက်ပြီးဖြစ်ပါတယ်။ AC Milan နဲ့ဘရဇိုးအသင်းကွင်းလယ်ဖန်တီးရှင်ကာကာကသူဘောလုံးကစားတာကနေအနားယူလိုက်ပြီးဖြစ်ကြောင်းနဲ့သူ့ရဲ့ဘဝအသစ်တစ်ခုကိုစတင်ဖို့အတွက်အဆင်သင့်ဖြစ်နေပြီလို့ Twitter ကနေတင်းနေနေမှာကြေညာခဲ့ပါတယ်။ကာကာဟာဆောက်ဘောလုံးအသင်းမှာခြေစားဘောလုံးသမားဘဝကိုစတင်ခဲ့ပြီးတော့2000ခုနှစ်ကဘရဇိုးအသင်းနဲ့အတူကမ္ဘာဖလားကိုရခဲ့ပါတယ်။2003ခုနှစ်မှာတော့သူဟာအီတလီနိုင်ငံက AC Milan အသင်းကိုပြောင်းခဲ့ပြီးတော့2008ခုနှစ်မှာ AC Milan နဲ့အတူဥရောပ Champions League ဖလားကိုရခဲ့သလိုကမ္ဘာအကောင်းဆုံးဘောလုံးသမားစုရွှေဘောလုံးစုစတာတွေကိုလည်းရခဲ့ပါတယ်။အဲ့နောက်တော့သူကို Real Madrid အသင်းကကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်း Euro 68သန်းနဲ့ဝယ်ယူခဲ့ပါတယ်။ Real Madrid အသင်းမှာထင်သလောက်ခြေစားမပြနိုင်ခဲ့တာကြောင့်နောက်ပိုင်းမှာတော့သူဟာ AC Milan အသင်းကိုပြောင်းခဲ့ပြီးတော့အဲ့ဒီကနေ American ပြည်ထောင်စုက Orlando အသင်းကိုပြောင်းရွှေ့ခဲ့ပြီးအသက်35နှစ်အရွယ်မှာအနားယူလိုက်တာဖြစ်ပါတယ်ခင်ဗျာ။
ကိုရီးယားနိုင်ငံဆက်ထားတဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်။ VOA ကနေဗုဒ္ဓနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထပ်ရထုတ်လင်းပေးနေပါတယ်ရှင်။ခုခါမှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင
်။ American သမ္မတ Donald Trump ဆိုတာလက်ထက်ဥပဒေပြုရေးမှာရေးကြီးတဲ့အောင်မြင်မှုတရအဖြစ်အခွန်စနစ်ပြုရင်ပြောင်းလဲဥပဒေအတည်ပြုနိုင်တဲ့ပေါ် Republican Party ကအောင်ပွဲခံနေပါတယ်။အမေရိကန်ပြည်တော်စုမှာကွန်ဆင်နစ်ပြုရင်ပြောင်းလဲရေးဥပဒေတရက်ကိုမင်းနောက်မှထပ်ထွက်တော်ကမဲခွဲဆုံးဖြတ်လိုက်တာပါ။ဝင်ငွေကွန်ရှက်ချရေးနဲ့အလုပ်ကရရှိအဲ့ဥပဒေကိုမဲခွဲချိန်မှာရှိနေကြတဲ့ Republican ထပ်ထွက်တော်အမတ်50တယောက်ကထောက်ခံမဲပေးပြီး Democrat အမတ်48ယောက်ကတော့ကန့်ကွက်မဲပေးခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်ရေးချင်းချောက်မှုတွေကိုဆန့်ကျင်ပြီးညှဉ်းနှိမ်းမှုကိုပြသတဲ့အနေနဲ့ကနေဒါနိုင်ငံမှာရှိလာတဲ့နိုင်ငံပေါင်း16နိုင်ငံရဲ့ညီလာခံတစ်ခုကိုအမေရိကန်နဲ့ကနေဒါနိုင်ငံတို့ကကမကထလို့ကျင်းပသွားဖို့ရှိပါတယ်။ဆွေးနွေးပွဲကိုတော့လာမယ့်ဇန်နဝါရီလ16ရက်နေ့ဗန်ကူးဗားမြို့မှာကျင်းပသွားမယ့်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့ကနေဒါနိုင်ငံခြားရေးဝန်ကြီးတို့ကမနေ့တုန်းကပဲကြေညာခဲ့ကြတာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးဆောင်ဆန်းစစ်ဆေးသူရန်ကြီးလီကိုမြန်မာနိုင်ငံဝင်ဝင်ပေးဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာဆွေရကညှင်းဆန်းလိုက်ပါတယ်။ရှိလာတဲ့မြန်မာနိုင်ငံကိုတွဲရောက်ပြီးလူ့ခွင့်ရေးခြေအနေတွေကိုစုံစမ်းစစ်ဆေးဖို့ရှိနေချိန်မှာပဲခွင့်ပြုတော့မှာမဟုတ်တဲ့အကြောင်းမြန်မာအာဏာပိုင်တွေကအကြောင်းကြားခဲ့တယ်လို့အထူးကိုယ်စားလှယ်ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မြန်မာဆွေရရဲ့ဆုံးဖြတ်ချက်ပေါ်နားမလည်နိုင်အောင်ဖြစ်ခဲ့ရတယ်လို့စိတ်ပြည့်မိကြောင်းလည်းပြောဆိုခဲ့ပါတယ်။လူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်ဖို့ညှင်းဆန်းတာရခိုင်ပြည်နယ်နဲ့နိုင်ငံတွင်းကတခြားနေရာတွေမှာစိုးစိုးဝါးဝါးအခြေအနေတွေပေါ်ပေါက်နေတဲ့လက္ခဏာဖြစ်ရှုမြင်နေကြောင်းလဲအထူးကိုယ်စားလှယ်ကပြောဆိုသွားခဲ့တာပါ။ဖန်စီကန်တာရဲ့ရိုက်တာတင်တော်နှုတ်ကိုအမြန်ဆုံးပြန်လုပ်ပေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူနဲ့ဥရောပသံတမန် EU နိုင်ငံခြားမူဝါဒရေးအကြီးအကဲတို့ကနေ့တုန်းကပဲတောင်းဆိုလိုက်ကြပါတယ်
။သတင်းကြီးချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါ။ဒီညတွေစီစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Folaric ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တက်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီခန့်လိုင်းဒိုမီတာ2440 4850အပြင်လှလက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ဖြိုးဝေကနာစင်သူအားလုံးကိုထူးပဲကျေးဇူးတင်ပါတယ်တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင
် This program has come to you from the Voice of America, Washington. Welcome to the Voice